Welcome to the Voice of America in Burmese.
ပြည်ရနေခင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါသေးခင်ဗျာ VOA American တန်ရဲ့2021ခုနှစ်ဒီဇင်ဘာလ16ရက်ကျသာပတေးနေ့မနက်ခင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့ကတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
ကျမအင်ဂျင်နိုင်ပါရှင်ဒီကနေ့မနေ့သတင်းအစီအစဉ်ကိုကိုစောမိုးကျော်နဲ့အတူတင်ဆက်မှာပါအမေရိကန်နိုင်ငံသားဝင်ကြီးဘလန်ကန်ကသူ့ရဲ့ထိုင်းခီးစဉ်ကိုဖျက်သိမ်းလိုက်တဲ့သတင်းလူမျိုးတုံးတပ်ဖြတ်မှုမြန်မာစစ်ကောင်းဆောင်တွေအပေါ်ဆွဲဆိုချက်အာဂျင်တီးနားတရားရုံးမှာစတင်ကြားနာတော်မယ့်သတင်းမြန်မာအရေးအာဆီယံကိုယ်စားလှယ်တစ်ကိုကမ္ဘောဒီးယားကခန့်အပ်တော်မယ့်သတင်းစတာတွေကိုဒီကနေ့မနေ့နားဆင်ရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုသတင်းတွေကြေညာပြီးရခိုင်ပြည်နယ်မှာတော့စစ်ကောင်စီကတာဝန်ယူကျင်းပတဲ့ရခိုင်ပြည်နယ်နေနဲ့ပတ်သက်လို့ဒေသခံတွေရဲ့အမြင်ကဘယ်လိုရှိပါသလဲ
။ဒါတော့စစ်ကောင်စီကပြည်သူတွေပေါ်မှာမြစ်တာထားတဲ့ဆိုတဲ့အမျိုးပြကျင်တာနေမှာပေါ့။ဒီလိုမျိုးလေဖြစ်ကောင်းဖြစ်နိုင်တယ်။နောက်ဆန်တိုချင်းပြောပွင့်ဆိုလည်းဒီလိုပဲသူတို့လောက်တာပဲပြည်နယ်နေလည်းဒီလိုပဲတကယ်တကယ်စေတနာပါလားမပါလားဆိုတာတော့သူတို့ပဲသိမှာပါတယ်။ကျွန်တော်တို့ကတော့မထင်ပါဘူး
။တရင်နေအပြီးမှာနားဆင်ရဖို့ရှိပါတယ်။မင်းကြီးနဲ့ဒဇယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲဆက်ဖြစ်နေတဲ့အကြောင်းမြဝတီက 4K မြို့သစ်ကိုဝင်လာတဲ့စစ်ကောင်စီတပ်နဲ့ KNU တပ်ဖွဲ့ကြားတိုက်ပွဲဖြစ်နေတဲ့အကြောင်းနဲ့စစ်ကောင်စီဘော်အမေရိကန်ကတန်ခတ်ပိတ်ဆို့မှုအစ်စ်ချမှတ်ဖို့တုံ့တက်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုတော့ဂျာတာပရင်းနေမနဲ့ခင်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့ကိုစုံမိုးကျော်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ဟာသူ့ရဲ့အရှေ့တောင်အာရှသုံးနိုင်ငံခီးစဉ်တွင်လိုက်ပါလာတဲ့အမေရိကန်စာနာဇင်းအဖွဲ့ဝင်တအူးမှာကိုဗစ် -19 ရောဂါကူးစက်ခံရကြောင်းတွေ့ရှိခဲ့တဲ့အတွက်မလေးရှားကနေထိုင်းနိုင်ငံကိုသွားရောက်မဲ့အစီအစဉ်ကိုဗုဒ္ဓဘုနေ့ကရွှေ့ဆိုင်းခဲ့ပါတယ်။အရှေ့တောင်အာရှဒေသနဲ့ဆက်ဆံရေးခိုင်မာဖို့အမေရိကန်ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်တဲ့ဘလင်ကင်ရဲ့ခီးစဉ်တွင်ထိုင်းနိုင်ငံကိုကြာသပတေးနေ့မှာသွားရောက်ဖို့စီစဉ်ထားတာပါ။ဒါပေမဲ့လည်းစီစဉ်ထားတဲ့အတိုင်းလာရောက်နိုင်ခြင်းမရှိတော့ကြောင်းဘလင်ကင်ရဲ့ဆုံးဖြတ်ချက်ကိုဗုဒ္ဓဘုနေ့ကထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအကြောင်းကြားခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောကြားခဲ့ပါတယ်။ COVID-19 ပြန့်ပွားမဲ့အန်ဒီယေကိုရောဘာတက်တာစေဖို့နဲ့သူနဲ့အတူလိုက်ပါလာတဲ့ခီးသွွားတစ်ဖွဲ့လုံးရဲ့ကျန်းမာရေးဘေးကင်းဖို့ကိုဦးစားပေးလှုပ်ဆောင်ဖို့အပြင်အခြားသူတွေနဲ့ထိတွေ့မဲ့အခြေအနေမျိုးကနေကာကွယ်တဲ့အနေနဲ့ဝါရှင်တန်ကိုပဲပြန်သွားဖို့သတိကြီးစွာနဲ့ဆုံးဖြတ်ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဘလင်ကင်ကရှင်းပြခဲ့တယ်လို့ Price ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ထိုင်းနိုင်ငံသားရေးဝန်ကြီးကိုလည်းအမေရိကန်ပြည်ထောင်စုကိုချစ်ချည်ရေးခီးစဉ်အဖြစ်အခွင့်အလမ်းရတာနဲ့သောဆုံးလာရောက်ဖို့ဘလင်ကင်ကဖိတ်ကြားခဲ့တယ်လို့ဆိုပါရယ်အင်ဒိုနီးရှားနိုင်ငံခီးစဉ်ပြီးမလေးရှားနိုင်ငံကိုသွားရောက်ခဲ့တဲ့ဘလင်ကင်ရဲ့ခီးစဉ်အတွင်းမှာမလေးရှားဝန်ကြီးချုပ်နဲ့လည်းဘလင်ကင်ကတွေ့ဆုံခဲ့ပါရယ်ရှင
်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံဆန်ရကိုယ်စားလှယ်အသစ်ကိုကမ်ဘောဒီးယားဒုတိယဝန်ကြီးချုပ်လက်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြင့်တဲ့မစ္စတာပတ်ဆုံဟွန်ကိုခန့်အပ်မဲ့အကြောင်းဒီဇင်ဘာလ15ရက်နေ့ကဖနာပင်မြို့မှာကျင်းပတဲ့2022ခုနှစ်အာဆီယံဥက္ကဋ္ဌအဖြစ်ကျန်းစစ်စာချိန်ဆပွဲမှာဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုတော့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့အာဆီယံကဂျာဝင်ဖြေရှင်းဖို့အတွက်အချက်၅ချက်ချမှတ်ပြီးစူးစမ်းနေတာဖြစ်ပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့အလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံဆန်ရောက်အာဆီယံအထူးကိုယ်စားလှယ်ဖြစ်ခန့်ခဲ့ပေမဲ့မြန်မာနိုင်ငံကိုလာရောက်ပြီးအဖွဲ့ပေါင်းစုံနဲ့တွေ့ခွင့်မရခဲ့ပါဘူးအချိန်တည်းမှာပဲရှေ့တောင်အာရှဒေသတွင်းကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေရပ်တန့်ပြီးတော့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့အတွက်မြန်မာစစ်တပ်ကိုဘယ်လိုထပ်ပြီးဖိအားပေးနိုင်မလဲဆိုတာတွေအမေရိကန်ပြည်ထောင်စုအနေနဲ့စမ်းစစ်သုံးသပ်နေတယ်လို့ဒီဇင်ဘာလ15ရက်နေ့မလေးရှားနိုင်ငံရောက်စီမှာမလေးရှားနိုင်ငံသားဝန်ကြီးနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မလေးရှားနိုင်ငံသားရဲ့ဝန်ကြီးကတော့အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားထိပ်သီးဆွေးနွေးပွဲလုပ်ဖို့သမ္မတဂျိုးဘိုင်ဒန်ကဖိတ်ကြားထားတယ်လို့သိရပါတယ် ဒါနဲ့ပတ်သက်လို့လာမယ့်အာဆီယံနိုင်ငံကြီးဝင်ကြီးများအဆင့်ဆွေးနွေးပွဲမှာဆွေးနွေးဖို့ရှိသလိုမြန်မာကိစ္စကလည်းအာဆီယံဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတွေတဲကတစ်ခုဖြစ်လာလိမ့်မယ်လို့လည်းမလေးရှားနိုင်ငံကြီးဝင်ကြီးကတော့ပြောဆိုထားပါတယ်ခင်ဗျာ
။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်နဲ့မြန်မာစစ်ကောင်းဆောင်တွေပေါ်ဆွဲဆိုထားတဲ့အမှုကိုလက်ခံကြားနာစစ်ဆေးနေတဲ့အာဂျင်တီးနားပြည်ထောင်စုတရားရုံးမှာအမှုဆွဲတင်ထားတဲ့ဗြိတိန်အခြေဆိုင်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကိုတိုင်ဒီကနေ့ကြာသာပတင်းနေ့မှာထွက်ဆိုမှာဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတဲ့ဒီBROUK ရဲ့ကြေညာချက်ထဲမှာတော့ဘိုနိုဆိုင်းရပ်စ်မှာရှိတဲ့အာဂျင်တီးနားဗဟိုတရားရုံးရှေ့မောက်မှာအမှုနဲ့ပတ်သက်လို့ဒေတာစံတော်ချိန်ညနေ 3:00 နာရီမှာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ထွက်ဆိုချက်ပေးမှဖြစ်တယ်လို့ဖော်ပြထားပါတယ်ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဒီမြန်မာစစ်တပ်အပေါ်တရားစွဲဆိုထားတဲ့အမှုကိုလက်ခံဖို့ Universal Jurisdiction နိုင်ငံတကာဥပဒေချိုးဖောက်မှုမှန်သမျှကမ္ဘာနေရာတိုင်းမှာစုံစမ်းစီရင်ပိုင်ခွင့်ဆိုတဲ့ဥပဒေအောက်မှာအာဂျင်တီးနားတရားစီရင်ဌာနကနိုဝင်ဘာလကဆုံးဖြတ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ဆယ်စုနှစ်တွေနဲ့ချီပြီးစ조사ခဲ့ပြီးတဲ့နောက်မှာအခုလိုထွက်ဆိုခွင့်ရတာဟာရိုဟင်ဂျာတွေအတွက်သမိုင်းဝင်ဖြစ်ရတဲ့ခုဖြစ်ကြောင်းမြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကဆိုပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပေမဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြုကြောင်းနဲ့သူတို့အတွက်တရားမျှတမှုရရှိရေးကိုဆောင်ရွက်သွားမှာဖြစ်ကြောင်းကြေညာထားပါတယ်ရှင
်တရုတ်ရွမ်ဝဲကိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာတရားဝင်ပေးချေနိုင်တဲ့ငွေကြေးအဖြစ်လက်ခံသတ်မှတ်သွားမှာဖြစ်တဲ့ကြောင်းမြန်မာဘူဘန်ကဒီဇင်ဘာလ14ရက်နေ့မှာကြေညာတယ်လို့တရုတ်ဆိုရအဘော် Global Time သတင်းစာမှာရောမြန်မာပြည်တွင်းကသတင်းစာတချို့မှာပါဖော်ပြထားပါတယ်။ပေးချေခွင့်ပြုတဲ့ငွေပမာဏကို American Dollar 314သန်းနဲ့ညီမျှတဲ့ Yuan ငွေ1 billion Yuan တန်း 2000 အထိခွင့်ပြုဖို့သတ်မှတ်ထားပါတယ်။ဒီငွေကြေးပမာဏဟာနိုင်ငံအခြားကုန်သွယ်ရေးကုန်လမ်းကနေတင်ပို့တဲ့ကုန်ပစ္စည်းပမာဏတန်ဖိုးရဲ့9ဘုံတဘုံရှိပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုနဲ့စီးပွားရေးကျဆင်းလာမှုတွေကြောင့်ဒေါ်လာအပါဝင်နိုင်ငံခြားငွေလိုအပ်ချက်ကိုပြည့်ရှင်းတဲ့အနေနဲ့အခုလိုလှုပ်တာဖြစ်နိုင်တယ်လို့လေးလာသူတွေကပြောဆိုပါရဲအမေရိကန်ဒေါ်လာငွေကြီးစိုးမှုကိုတံပြန်လိုပြီးတော့ယွမ်ငွေကိုနိုင်ငံကသုံးငွေအဖြစ်အသုံးပြုဖို့တွန်းအားပေးနေတဲ့တရုတ်အတွက်တော့အခုလိုအိန္ဒိယချင်းနိုင်ငံမှာယွမ်ငွေကိုလက်ခံအသုံးပြုတာဟာအရေးပါတဲ့ကိစ္စတစ်ခုဖြစ်ပါတယ်ခင်ဗျာ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စတာပရီနီနည်းနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကသတင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်ကြီးမားလာတဲ့တိုနေဒိုးလေဆင်နှမောင်းတိုက်ခိုက်မှုဒဏ်ကိုခံခဲ့ရတဲ့ကန်တက်ကီပြည်နယ်ကိုဗုဒ္ဓဘုနစ်ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်အခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။တိုနေဒိုးမုန်တိုင်းကြောင့်ကန်တက်ကီပြည်နယ်မှာလူပေါင်း84ဦးထက်မနည်းသေဆုံးခဲ့ပြီးထောင်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့နှောင်းပိုင်းနဲ့စနေနေ့အစောပိုင်းတွေကကန်တက်ကီနဲ့ဒီအိမ်နီးချင်းပြည်နယ်တွေကိုတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်အပျက်စီးတွေကြာပြန်လည်ထူထောင်ရေးကြိုးပမ်းနေတာတွေကိုလည်းသူ့ရဲ့ခီးစဉ်တွင်သမ္မတဘိုင်ဒန်ကိုတာဝန်ရှိသူတွေကရှင်းပြခဲ့ကြပါတယ်။ဒါအပြင်လေဆင်နှမောင်းဒဏ်ကိုအကြီးအကျယ်ခံရတဲ့မေဖီးလ်နဲ့ဒေါ်ဆန်စပရင်းစ်မြို့နှစ်မြို့ပေါ်ကိုရဟန့်ရင်နဲ့ပြန်တန်းကြီးရှုခဲ့တယ်လို့မုန်တိုင်းကြောင့်ပြန့်ကျဲနေတဲ့အပျက်စီးတွေကြာသမ္မတဘိုင်ဒန်ကိုယ်တိုင်လမ်းလျှောက်ပြီးတော့အသက်ရှင်ကြံရည်သူတွေကိုအားပေးစကားပြောကြားခဲ့ပါတယ်။ကန်တက်ကီပြည်နယ်ကလေစိတ်တစ်ခုမှရှိတဲ့လေရင်ယုံထဲမှာပြုတ်လုခဲ့တဲ့အစိုးရအဖွဲ့တာဝန်ရှိသူတွေပြည်နယ်နဲ့ဒေသဆိုင်ရာအရာရှိတွေနဲ့တွေ့ဆုံပွဲမှာသမ္မတဂျိုးဘိုင်ဒန်ကဒီလိုဖြစ်ရက်ဆိုးမျိုးဟာလူတွေကိုပေါင်းစည်းစေတယ်လို့ဒါမှမဟုတ်ကွဲအပ်စေတယ်လို့သူ့အတွေ့အကြုံကိုအခြေခံပြီးတတိပေးပြောဆိုခဲ့ပါတယ်
။ There's no red tornadoes or blue tornadoes. There's no red states or blue states when
အနီရောင်လေဆင်နှမောင်းဆိုတာမျိုးအပြာရောင်လေဆင်နှမောင်းဆိုတာမျိုး မရှိပါဘူးဒီလိုတဘာဝဘေးအန္တရာယ်တွေဟာစတင်ဖြစ်ပေါ်တဲ့အခါမှာအနည်းနဲ့အပြာရောင်ပြည်နယ်တွေဆိုပြီးသတ်မှတ်ချက်မျိုးလည်းမရှိပါဘူးအ ਨੇ ဆုံးတော့ကျွန်တော်အတွေ့အကြုံအရဒီလိုဖြစ်ရဆိုးတွေဟာလူတွေကိုတွဲခေါ်တာဒါမှမဟုတ်တကယ်ကိုကွဲသွားစေခဲ့ပါတယ်လို့သမ္မတဘိုင်ဒန်ကသတိပေးပြောကြားခဲ့ပါတယ်သမ္မတအနေနဲ့မျိုးတွေပြန်လည်ထူထောင်ရေးအကူအညီပေးဖို့ဖက်ဒရယ်ရန်ပုံငွေကိုအမြန်ဆုံးထုတ်ပေးမယ်လို့ကတိပြုထားပေမယ့်အလုံးစုံပြည့်စည်နေတဲ့အဆောက်အုံတွေကိုမျိုးတစ်တွေဖြစ်ပြန်ပြီးတိဆောက်ဖို့အတော်လေးကိုစူးစမ်းရုံးကန်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင
်။ရုရှားအနေနဲ့ယူကရိန်းနဲ့ပတ်သက်တဲ့တင်းမာမှုတွေကိုရှော့ချမသွားဘူးဆိုရင်မကြုံဘူးလောက်အောင်ပြင်းထန်တဲ့ရေးယူဆောင်ရွက်မှုတွေကိုလုပ်သွားမယ်လို့ဥရောပသမဂ္ဂလက်ချာဩက္ခဒဗွန်ဒါလီယန်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ယူကရိန်းရဲ့အထောက်အကူအာဏာပိုင်နဲ့နယ်မြေတည်ရှိမှုကိုဥရောပသမဂ္ဂအနေနဲ့ဆက်လက်ရည်ထောက်ခံသွားမှာဖြစ်တယ်လို့ပြည်ထောင်နိုင်ငံစတော့ဘတ်မှပြုလုပ်တဲ့ဥရောပသမဂ္ဂလွှတ်တော်မှာဗွန်ဒါလီယန်ကပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားအနေနဲ့ကတော့ယူကရိန်းနယ်စပ်မှာစစ်အင်အားတွေချထားတာဟာခုခံကာကွယ်ရေးအတွက်သာဖြစ်ပြီးတော့ကျူးကျော်တိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ဆွတ်ဆွဲချက်တွေကိုညှိစုထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်မျိုးကွဲဗီဇာတွေဖြစ်တဲ့ Delta နဲ့ Omicron ကြားမှာအဓိကကွာခြားချက်တစ်ခုရှိကြောင်းတောင်အာဖရိကဆေးဘက်ဆိုင်ရာအဖွဲ့အကြီးအကဲကပြောကြားခဲ့ပြီးဗိုင်းရပ်စ်မျိုးကွဲသစ်တွေနဲ့ပတ်သက်လို့နိုင်ငံရေးသမားတွေအနေနဲ့ချင်းချောက်အချိန်မြင့်ပြောဆိုတာမျိုးမလုပ်ဖို့တောင်အာဖရိကဆေးဘက်ဆိုင်ရာအဖွဲ့အကြီးအကဲကသတိပေးပြောကြားလိုက်ပါတယ်ရှင
်နေကိုစူးစမ်းဖို့ American အာကာသစူးစမ်းလေ့လာရေး Agency NASA ကလွှတ်တင်ထားတဲ့ Parker Solar Proof နေစူးစမ်းရေးအာကာသယာဉ်ဟာနေရဲ့ရောင်ကြီးဆယ်ဝန်းထဲကိုရောက်ရှိသွားပြီလို့အင်္ဂါနေ့ကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
ကျော်သားပရိနိမနဲ့ခင်တေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ယဉ်ကျင်းနိုင်တဲ့ကုဇုံမှုကျော်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတရင်ပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်ဒေသမှာဒီစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲဆက်ဖြစ်နေပါတယ်။ဒဇယ်မြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံနေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုဇော်မိုးကျော်ကပြောပြမှာဖြစ်ပါတယ်။
စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်တွင်းဒေသမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဒီဇင်ဘာလ15ရက်မနက်ပိုင်းကစပြီးတိုက်ပွဲဖြစ်ပွားနေပါတယ်။တောင်တွင်းဒေသပိတ်ခရားကျေးရွာကိုစစ်ကောင်စီတပ်တွေလာရောက်ချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့တာလို့မင်းကင်းကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကပြောပါတယ
်။ဖြစ်တဲ့ဒီနေ့ဆိုလို့ချင်းအဲ့ဒါဒီတိုင်းဒေသကြီးကိုလက်ရှိရေးဆွဲခံတာလို့တော့ပုံလေးလည်းမရှိခံရရတယ်။ဒီကတိရောမှာရှိတဲ့အမှဒီတိရတိရောပေါ်ဒီကားထဲမှာပြီးမှရှိတဲ့ဒီကလက်ရှိအခြေခံထားတ
ဲ့လက်ရှိအရွေးချက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်ဦးအောင်ထွန်းမြင့်ရဲ့အိမ်ကိုလာတာပါသူ့အိမ်ကိုလာပြီးမီးရှို့တာပါလာမယ်မှန်းတိလို့မိုင်းခင်းပြီးစောင့်နေကြတာပါ point 3 point ချိန်ထားပါတယ်ပထမ point မှာတင်မိသွားတာပါဗရေသာမိုင်းတိုင်မိုင်းငါလုံးကွဲသွားခဲ့ပါတယ်လို့မင်းကင်းဒေသခံ PDF တာဝန်ရှိသူကပြောဆိုသွားတာပါမိုက်ခွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်ကတေဆုံးတာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပေမဲ့ VOA ကတော့တရားအတည်ပြုနိုင်ခြင်းမရှိပါဘူးဒီဇင်ဘာလ14ရက်နေ့ကလည်းတောင်တွင်းဒေသမှာရှိတဲ့တစ်ခေါင်းတီးကျေးရွာကအုပ်ချုပ်ရေးမှူးဟောင်းနေအိမ်ကိုစစ်ကောင်စီတပ်တွေကမိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒါကစကိုင်းတိုင်းတွေကမင်းကင်းမြို့နယ်တောင်တွင်းဒေသကအခြေအနေတွေပါတစ်ဆက်တည်းမှာပဲစကိုင်းတိုင်းတွေကဒဇယ်မြို့မှာဒီဇင်ဘာလ15ရက်နေ့မှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရလို့ထိခိုက်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီဇင်ဘာလ14ရက်နေ့ညပိုင်းကတော့ဒေါင်ကြီးရွာမှာလဲစစ်ကောင်စီနဲ့နှိစက်တယ်လို့ဆွဆွဲခံရသူတဦးတပ်ဖြတ်ခံရပြီးနောက်ကြီးရွာအနီးကင်းလက်နေတဲ့စစ်ကောင်စီတပ်တွေကိုဒဇယ် PDF တပ်ဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်ဒေါင်ကြီးရွာမှာညကလမ်းရှင်းခံရတော့ဒီတို့ကဒီအရင်ကမှကင်းလက်နေရမနေ့ဆယ်နာရီလောက်ပြည့်ကင်းလက်နေရတောင်ကြီးရွာနဲ့
တောင်ကြီးရွာမှာတလန်ရှင်းခံရတော့သူတို့ကအဲ့ဒီနားမှာမနေ့ဆယ်နာရီလောက်ကတည်းကကင်းလက်နေတာပါတောင်ကြီးရွာနဲ့ကျွန်းတော်ကုန်းရွာအကြားမှာစစ်ကောင်စီတပ်ဖွဲ့ဝင်အင်အား15ဦးခန့်ဟာခြေလျင်ကင်းလက်နေတာပါကျွန်းတော်ကုန်းရွာအနောက်ဖက်ဆယ်မြောင်းကုန်းနားမှာမိုင်းဆွဲခံရတာပါနေ့လယ်12နာရီလောက်မှာပါ3ရောက်သေးပြီးတော့နှစ်ယောက်ဒဏ်ရာရသွားပါတယ်လို့ ဒေသခံတဦးကပြောဆိုသွားခဲ့တာပါဒီဇင်ဘာလ13ရက်နေ့ကလည်းဒဇင်မျိုးရွာသားရွာမှာစစ်ကောင်စီနဲ့နှိစက်တယ်လို့ဆွဆွဲခံရသူတူတပ်ပြတ်ခံရတဲ့အတွက်စစ်ကောင်စီတပ်တွေကတွားရောက်ခဲ့ပြီးဒဇင်မျိုးကိုပြန်ချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီဘက်က2ဦးသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ15ရက်နေ့မှာဖြစ်တဲ့မင်းကင်းမြို့နယ်တွင်ကတိုက်ပွဲတွေနဲ့ပတ်သက်လို့အခုအချိန်အထိထုတ်ပြန်တာတော့မရှိသေးပါဘူး
။ကုစုံမိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါကရင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။မြဝတီကရင်ကငញ្ញန်ရေးမြို့သစ်အဖြစ်တိစောက်ထားတဲ့၄ KG မြို့သစ်တဲကိုစစ်ကောင်စီတပ်တွေ9ကြိမ်ထက်မနည်းဝင်ရောက်ခဲ့ပြီးစစ်တပ်ကတဆွဲထားတာကြောင့်မနေ့ကလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ကတ်တိုက်ခဲ့ခဲ့ကြပါတယ်။ဒါကလူသားချင်းစာနာခူလုံကွင်းကိုစစ်ကောင်စီကချိုးဖောက်လိုက်တာလို့ KNU ဘက်ကပြောပါတယ်။ဒီအကြောင်း KNU နိုင်ငံသားဤတာဝန်ခံဖရိုစောတော်နီကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါမှာတိုက်ပွဲဖြစ်ရတဲ့အကြောင်းကိုခုလိုဆရှင်းပြပါတယ်
။ဟောဘာကြောင့်ဖြစ်လဲဆိုတော့အဓိကအချက်အရတာစစ်အာဏာရှင်စနစ်နဲ့ဟိုအာဏာသိမ်းမှုကိုလုံးဝလက်မခံဘူး။စစ်အာဏာသိမ်းမှုကိုတကယ်ဆန့်ကျင်တွန်းလှန်တဲ့လူတွေအားလုံးပဲအဖွဲ့အစည်းမျိုးလူပုဂ္ဂိုလ်နဲ့ဆိုကျွန်တော်ပူပေါင်းဆောင်ရွက်သွားမယ်ဆိုတာကျွန်တော်တို့ထုတ်ပြန်ကြေညာချက်အတိုင်းရတော့ခိုင်မာရက်ဒီဆယ်ပဲနောက်တစ်ချက်ပါလဲဖြစ်တော့အဲ့ဒီကိစ္စတွေကျဲဒုက္ခရောက်လာတဲ့သူတွေနောက်ပြီးတွပြေးခုံလုံးအားလဲသူတွေလည်းဘယ်လိုပဲဖြစ်ဖြစ်ဒါလူသားချင်းစာနာထောက်ထားမှုအနေနဲ့ပဲကျွန်တော်တို့လက်ခံတယ်ဆိုတာလည်းဒီကဘာလုံးအတည်ပြီးသားပါအခုစစ်ကောင်စီကနေပြီးဒီဟာကိုလုံးဝကြိုးမဆိုင်တော့ပြောင်းဒီနေ့ချိုးဖောက်လာတယ်ဆိုတာကိုကျွန်တော်တွေ့ရတယ်အဲ့ဒါကြောင့်ဘယ်ကျွန်တော်တို့ကတော့ခုကတာဝန်ပိုင်ခွင့်နေတော့လောရတာဖြစ်တယ်အဲ့ဒါကြောင့်တိုက်ပွဲဖြစ်တာပါ
ဟုတ်ကဲ့အဲ့တော့ဘာကြောင့်အခုလို့ဒီကျန်နေထိချုပ်ထားတဲ့နေမြေတွေပေါ့နော်ဝင်လာတယ်လို့အကြောင်းပြလဲစက်ကောင်စီဘက်က
အော်သူဝင်လာတယ်ဆိုတာလည်းခုနကျွန်တော်ပြောသလိုပေါ့အဲ့ဒီချက်လက်တွေကိုလုံးဝဝကြည့်မဆိုင်ဘူးတော်သူလို့ရှိရင်လုံနေတယ်ဆိုတာအဲ့ဒါတော့အလုံးလည်းသိပြီးသားပါ
ဟုတ်ကဲ့ပထမမှာဒီ KI ဥက္ကဋ္ဌကိုပြောပြီးတော့ KI ဥက္ကဋ္ဌခွင့်ပြုချက်မျိုးနဲ့ဝင်လာတဲ့သဘောဆိုတော့ဘာကိုအဓိကအကြောင်းပြခင်တာကိုတွေ့ရလဲ
ကျွန်တော်အဲ့ဒါတော့အသေးချာပြောတတ်ပါဗျာတခြားကိစ္စတော့ကျွန်တော်လည်းဥစားအဲ့ဒါကျွန်တော်ပြောလို့မရပါဘူးခင်ဗျာဒီကပြောချင်တာကတော့ကျွန်တော်တို့ကတော့ပြဿနာဝင်ငွေနဲ့ဖြည့်ရှင်းမယ်ဆိုတော့ကျွန်တော်ကြိုးစားခဲ့တယ်။စာရုပ်စာတမ်းနဲ့ကျွန်တော်တို့နိုင်ငံရှိမှလည်းအတိအမှပြုကျွန်တော်တို့ချုပ်ဆိုခဲ့တယ်။သို့တော်ညာလည်းပဲရှင်းလင်းပြသတဲ့အချက်တစ်ချက်ပါလဲဆိုတော့ဆက်အနာတိမ့်လိုက်ကြတဲ့ဟုတ်ကဒီဟာတွေအကုန်လုံးချုပ်ပေါက်ပြီးသားဖြစ်သွားတယ်။နောက်ဆက်တွဲဖြစ်လာတဲ့ဟာကြီးကြတော့အဲ့ဒါဒါသူလှုပ်ချင်အောင်သူလှုပ်သွားမှာပဲ။ဟိုလက်ရှိကြုံတွေ့နေရတဲ့အခြေအနေအရကျွန်တော်တို့အောက်မှာရှိတဲ့တပ်တွေကတော့သူဆိုင်ရဆိုင်ရသူရဲ့ပတ်သက်ရပတ်သက်ကြောင်းသူနဲ့တာဝန်ရတော့သူအကောင်းဆုံးလှုပ်သွားမယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ဟုတ်ကဲ့အခုအချိန်မှာကဒီNCA ထုတ်ပြီးတာတဖွဲ့နေပေါ့နော်အခုလိုပြဿနာတက်ချင်မှာဒီ NCA မထုတ်ရသေးတဲ့ဒီမြောက်ပိုင်းဘက်ကအဖွဲ့တွေနဲ့တော့ဒီလာမဲ့ဆက်ရတုပြည်တော်စုနဲ့အတွက်ပေါ့နော်ရည်ရွယ်ပြီးတော့ဆွေးနွေးနေတာတွေရှိတဲ့အခါကျတော့အခုပြဿနာကောဖြေရှင်းဖို့အခွင့်အလမ်းပေါ်လာမယ်လို့ရောသုံးသပ်မိလား
မှန်ပါတယ်ကျွန်တော်တို့တို့ဆိုတော့ဒီအစိုးရအဖွဲ့တွေနဲ့ဟို NCA ဟိုတပြည်လုံးပြစ်ခတ်ရသေးစုပြီးတော့တကယ်ဆွေးနွေးတက်ဖို့အတွက်ကျွန်တော်လက်မှတ်ထိုးတာဖြစ်တယ်သူညာလည်းပဲအဲ့ဒီထဲကနေပြရောက်တစ်ခုအနေနဲ့အခု၄ကီကောတော့တကယ်ဥစားပေါ့နည်းနည်းပြတကယ်ပြချပြလို့ရတဲ့အနေထားတစ်ခုပေါ့နော်ဒါအဲ့ဒီဟာကိုအကြောင်းပြုပြီးတော့ဒီမြို့သစ်လေးဖြစ်ပေါ်လာတဲ့ကိစ္စပဲဖြစ်ပါတယ်သူညာလည်းပဲဒီလောက်လူတိထင်ရှားဖြစ်နေတဲ့ကိစ္စပေါ်မှာလုံးဝမထောက်ထားတော့မယ်ဒီလောက်ဖြစ်နေတဲ့တိုက်ပွဲမဖြစ်ဖြစ်အောင်လုပ်နေတဲ့အနေထားဖြစ်လာတဲ့ခါကျတော့ဒါကတော့ယုံကြည်မှုတိဆောက်ဆိုတာဘလို့မှဟောအဖြေရှာလို့မရဘူးစကလုံးလည်းရှာလို့မရတော့ပါဘူးအာဘလုမလက်ခံနိုင်စရာအကြောင်းမရှိပါဘူးတစ်ဖက်ကနေပြီးတော့ဒီလာမဲ့ဖေဝါရီလမှာပဲအကြောင်းပြကြတယ်မဲ့လှုပ်လှုပ်ကျွန်တော်တို့ကတော့ဘုမြောက်ပိုင်းကသူလှုပ်နေတဲ့ကိစ္စကတော့ကျွန်တော်တို့ဘာမှအထူးပြောစရာမလိုပါဘူးဒါပေမဲ့ကျွန်တော်တို့သတိပြုရမှာတော့ဒါတော့သွေးခွဲအုပ်ချုပ်စနစ်ဆိုတာသူတို့တောက်လျှောက်ကျင့်သုံးနေတဲ့စနစ်တစ်ခုပဲဖြစ်တယ်ဆိုတော့အဲ့ဒါကြောင့်မလို့သူလှုပ်နေတဲ့ဟာတွေကတော့ဖြစ်လာမလားမဖြစ်လာဘူးလားဒါတော့ကျွန်တော်တို့ပြောစရာတော့မလိုပါဘူ
းဟုတ်ကဲ့အခုဒီနှစ်ဖက်တိုက်ပွဲဖြစ်တဲ့အဆင့်အထိရောက်ပြီးတော့ဒီဒဏ်ရာတွေလည်းရခဲ့တဲ့အနေအထားရှိခဲ့တယ်လို့ကြားပါတယ်အဲ့ရှေ့ဆက်ရောဘယ်လိုဖြစ်လာဖို့ညောင်းလေးသုံးသပ်မိလဲ
ဟိုဘက်ကကြသွားတာ3ရောင်းနဲ့တန်ရတာပဲ2ရောင်းလည်းမသိဘူးအဲ့လောက်ပါပဲတော်တရင်တော့အမျိုးမျိုးထွက်နေပါလေကိုဘက်ကလက်လက်ကြီးနည်းနည်းပါးပါးပဲရှိတယ်ဟိုဆိုရင်ဝယ်ရမရှိဘူးလို့ပြောတယ်ဆိုတော့အဲ့ဒီဘက်မှာဘာကြံတယ်လဲဆိုတော့2012ခုနှစ်မှာကျွန်တော်တို့ဥစား pilot train အနေနဲ့ပြစ်ခတ်ရစေးဆိုပြီးတော့လှုပ်ထားတဲ့ဟာတွေလည်းရှိတယ်အဲ့ဒီဟာလေးတွေကတော့ဘယ်လိုပဲဖြစ်ဖြစ်စီးရေးဆိုင်မှာဒီထက်ပိုပြီးတော့ဆိုးသွားအောင်တော့ကျွန်တော်တို့လမ်းကြောင်းအောင်တော့ဖွင့်ထားပါသေးတယ်သို့တော်ညာလည်းပဲဘလောက်ထိလှုပ်လို့ရမလဲဆိုတာလည်းကျွန်တော်တို့တစ်ဖက်သားနေပြီးဘယ်လိုမှလှုပ်လို့မရပါဘူးဒါနူးတစ်ဖက်ကနေပြီးတော့လှုပ်ဆောင်ဖို့တောင်းခံဖို့ဆိုတာလည်းလိုအပ်ပါတယ်သူကတစ်ဖက်ကနေပြီးတော့ရှေ့ဆက်တိုးတိုးလာမယ်ဆိုကျွန်တော်တို့မှလည်းစောကပြောလို့ပေါ့ကုကကာခွင့်ပိုင်ခွင့်ဆိုတာလည်းကျွန်တော်တို့ဘူကော်မတီကလည်းဆုံးဖြတ်ချက်ချပြီးသားဆိုတော့အဲ့ဒီဆုံးဖြတ်ချက်အတိုင်းတိုးလာမယ်ဆိုတော့ကျွန်တော်တို့လက်အောင်မှာရှိတဲ့တာတော့သူ့အလုပ်သူလုပ်သွားမှာလေ
မြန်မာစစ်ကောင်စီကိုနောက်ထပ် တိုးပြီးတော့တန်ခတ်အရေးယူပုံလို့အမေရိကန်စဉ်းစားနေတဲ့အကြောင်းကိုလည်းတင်ပြချင်ပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့အတွက်မြန်မာစစ်တပ်ကိုဘယ်လိုထပ်ပြီးဖိအားပေးနိုင်မလဲဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့စမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံကိုရောက်ရှိနေစဉ်မှာမလေးရှားနိုင်ငံသားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့ဒီလိုပြောသွားတာပါ။ဒီအကြောင်းကိုသားညင်ဦးပြောပြထားပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆယ်လကြာတဲ့အချိန်ဒီမှာအစုပြုံလိုက်ဖမ်းဆီးမှုတွေစနားပြသူတွေကိုအကြမ်းဖက်မှုတွေနဲ့အခြေအနေတွေကပိုပြီးတော့ဆိုးဝါးလာနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဏာသိမ်းစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူဆောင်ရွက်လည်းရှိပါတယ်။နောက်ထပ်ဘလိုမျိုးအရေးယူဆောင်ရွက်နိုင်မလဲဘလိုခြေလှမ်းတွေနဲ့မြန်မာစစ်တပ်ကိုဖိအားပေးနိုင်မလဲဆိုတာတွေကိုစမ်းစစ်သုံးသပ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။အာဆီယံသုံးနိုင်ငံခီးစဉ်ဖြစ်တဲ့မလေးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဟာမလေးရှားနိုင်ငံသားဝန်ကြီးနဲ့အတူပူးတွဲသင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်
။ I think it's going to be very important in the weeks and months ahead.to look at what
hello now that loan and yield name le so ra dui ha shi la mae tadin bat dui shi la mae la dui ma a ye ji la mae the ma de a jin da dui lut pho a ja phat mu dui yat pho lu da chin sa na mu a ku ni dui pu pe nai pho sa da dui a ba we myan mai ngan democracy lan chang paw pyan yauk la pho sit tat ko ta nai ngan chin a ya yo su pi do ba a ye yu phi a pe ja ya ma ba
မြန်မာနိုင်ငံအတွက်နိုင်ငံပိုင်ရည်နံတဲ့သဘောတန်ွေလုပ်ငန်းပိုင်းကိုအရေးယူတန်ခတ်ဖို့ရရှိလာလို့သတင်းတောက်တွေကမေးမြန်းချက်ကိုတော့သူကတည်းရဲ့ဖြည့်ဆို့ခဲ့ခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုတူးချင်းပြစ်မှတ်ထားတန်ခတ်အရေးယူမှုတွေထုတ်ထားလို့ပို့ပြီးတော့ပြင်းထန်အသေးစိတ်ကြတဲ့အရေးယူမှုတွေအတွက် Burma Act မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုလည်းလွှတ်တော်မှာတင်ပြထားတာရှိပါတယ်။လူခွင့်ရေးလှုပ်ရှားသူတွေဘက်ကတော့ရည်နံတဲ့တန်ွေလုပ်ငန်းအပါအဝင်မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းတွေကိုပါအရေးယူဖို့တောင်းဆိုထားကြတာပါ။အမေရိကန်ပြည်သူအနေနဲ့တနင်္ဂနွေချင်းအရမြန်မာစစ်တပ်ကိုဖိအားပေးအရေးယူတာတွေရှိနေသလိုတစ်ဖက်မှာကုလသမဂ္ဂအပါအဝင်နိုင်ငံစုံနဲ့တွဲပြီးတော့မြန်မာစစ်ကောင်စီကိုဖိအားပေးတာတွေလည်းရှိပါတယ်။မြန်မာနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်ခံထားပြီးတော့ဒီတိုင်းမြန်မာနိုင်ငံကဆောင်ရွက်ဖို့ကိုလည်းတွန်းအားပေးနေတာပါ။အာဆီယံအနေနဲ့လည်းမြန်မာနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတာကိုစမ်းစစ်ကြားလိမ့်မယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးဆာဖူဒင်အဗ်ဒူလာကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တယ်လို့ AP ကရေးပါတယ်။အာဆီယံအခြေခံမူဝါဒမှာနိုင်ငံအချင်းချင်းကြားဝင်ရောက်ဆက်ဖက်မှုတွေမလုပ်ရဆိုတာရှိပေမဲ့လည်းအခုမြန်မာနိုင်ငံအရေးကိစ္စမှာတော့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနိုင်ငံတို့ဘက်ကအတော်လေးတက်တက်ကြွရှိနေတာပါမြန်မာနိုင်ငံတွင်2018ခုနှစ်ကဖြစ်ခဲ့တဲ့ရွန်ဂျာရီပေါ်အကြမ်းဖက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်ဆွေးဝါးကနေပြီးတော့တတ်မှတ်ဖို့အမေရိကန်လွှတ်တော်အမတ်တချို့ကတောင်းဆိုနေတာတွေရှိပါတယ်ဒါနဲ့ပတ်သက်လို့အခုသတင်းစာရှင်းလင်းပွဲမှာမေးမြန်းတော့ဒါကိုအမေရိကန်ဆွေးဝါးအနေနဲ့အလေးနဲ့ထားပြီးစဉ်းစားနေတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကန်ကဖြေပါတယ
် the long and short of it is we have to look atWhat additional steps, measures could be taken to try to move things in a better direction?
မနိုင်ငံကိုဘာတွေအရေးယူဆောင်ရွက်နိုင်မလဲဆိုတာနဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့မဖြစ်ခဲ့ဟုတ်ဟုတ်ဆိုတာတွေကိုဆုံးဖြတ်နိုင်မှုအတွေ့စမ်းစစ်ဆောင်ရွက်တာတွေကိုတက်တက်ကြွကြွဆက်လုပ်နေပါတယ်
။အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားထိပ်သီးဆွေးနွေးပွဲလုပ်ဖို့သမ္မတဂျိုးဘိုင်ဒန်ကဖိတ်ကြားထားတယ်လို့လည်းသိရပါတယ်။ဒါနဲ့ပတ်သက်လို့လာမယ့်အာဆီယံနိုင်ငံကြီးဝန်ကြီးများအဆင့်ဆွေးနွေးပွဲမှာဆွေးနွေးဖို့ရှိသလိုပဲမြန်မာနိုင်ငံကိစ္စဟာလည်းအာဆီယံဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းမလေးရှားနိုင်ငံကြီးကပြောပါတယ်။ပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာရောအာဆီယံနဲ့အခြားနိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေမှာပါအာဆီယံဘက်ကမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ပဲချမ်းလှတ်ထားခဲ့ပါတယ်။ဒီကိစ္စအပေါ်မှာလည်းလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကလိုလားပုံမရပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒါဟာမြန်မာနိုင်ငံရဲ့အချုပ်အခြာကိစ္စဖြစ်တာမို့လို့ဝင်ရောက်ဆွတ်ဖက်တယ်လို့မြင်ပါတယ်။အမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကန်ရဲ့အခုအာဆီယံသုံးနိုင်ငံခီးစဉ်အတွင်းမှာအင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးတော့မလေးရှားနိုင်ငံကိုအခုရောက်နေတာပါ။ဒါပြီးတော့မြန်မာအင်းနီချင်းထိုင်းနိုင်ငံကိုတွားဖို့ရှိပါတယ်။အင်ဒိုနီးရှားနိုင်ငံရောက်စင်ပါလဲမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်လာရေးအတွက်မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးတော့ဆောင်ရွက်သွားမယ်လို့နိုင်ငံဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။မြန်မာစစ်ကောင်စီပေါ်ထပ်ပြီးအရေးယူလာနိုင်တဲ့အမေရိကန်ရဲ့ခြေလှမ်းတွေအကြောင်းကိုသားညုံပြောပြခဲ့တာပါ။ရခိုင်ပြည်နယ်ဘက်ကိုလည်းလက်ကြည့်အောင်ပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီကဥဆောင်ကျင်းပတဲ့ရခိုင်ပြည်နယ်နေ့ပွဲမှာပျော်ဝဲရှင်ဝဲတွေရခိုင်ရိုးရာကျင်းကင်ဝဲတွေနဲ့ပြည်နယ်နေ့ဖြစ်တဲ့ဒီဇင်ဘာ15ရက်နေ့မှာကျင်းပခဲ့တာပါ။မနေ့တုန်းကကိုဗစ်အခြေအနေကြောင့်ရခိုင်ပြည်နယ်နေ့ကိုမကျင်းပနိုင်ခဲ့ပါဘူး။ဒီနှစ်မှာကိုဗစ်ကူးစက်မှုနှေးပါတာကြောင့်ဆိုပြီးပွဲတော်ကိုကျင်းပခဲ့တယ်လို့ပွဲတော်ကျင်းပရေးကော်မတီဝင်တချို့ကပြောပါတယ်။တစ်ဖက်မှာလည်းရခိုင်ပြည်နယ်နေ့ဆိုတာကိုလက်မခံတဲ့သူတွေရှိသလိုစစ်ကောင်စီကဒီပွဲကျင်းပတာကိုဝေဖန်နေတာတွေလည်းရှိပါတယ်။ရ ရန်ကုန်လာတဲ့ဒီသတင်းကိုတော့ဦးဝင်းမင်းကပြောပြမှာပ
ါ။ဟုတ်ကဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီကဥဆောင်ပြီးတော့ဒီနေ့ဒီဇင်ဘာ15ရက်နေ့မှာကြာရောက်တဲ့ရခိုင်ပြည်နယ်နေ့မှာပျော်ပွဲရှင်ပွဲတွေနဲ့ရခိုင်ရွာချင်းကိုင်ပွဲတွေကိုကျင်းပနေကြလဲဖြစ်ပါတယ်။မနေ့ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေကြောင့်ရခိုင်ပြည်နယ်နေ့ကိုမကျင်းပနိုင်ခဲ့ပေမဲ့ဒီနေ့မှာတော့ကိုဗစ်ကူးစက်မှုတွေလည်းလျော့နေနေတာကြောင့်ကျင်းပရတာဖြစ်တယ်လို့လည်းရိုးရာကျင်ကင်ပွဲချင်းပါရေးဆက်ကော်မတီဦးစိုးနိုင်ကပြောပါလေ
။ဟိုဖက်နစ်ကဒီ listen နဲ့၆ကျင်းမြောင်းမှာကြတော့မလုံးဖြစ်ဘူး။ဟာဘာကြောင့်လဲဆိုတော့ကိုဗစ်ရောဂါရှိတယ်။ဟာဖြစ်ပါမလားဒါလောက်ရောဂါဖြစ်နေတဲ့ဥစ္စာဒါလောက်ဒီကျွန်တော်တို့ကထိန်းချုပ်မှုပါညာမလုံးနိုင်သေးဘူး။ဆိုတော့ဒီနေ့မှာကြတော့ကျွန်တော်ယုံကြည်တာဟာကျွန်တော်တို့ဒေသမှာဖြစ်ဒီကိုဗစ်ရောဂါကိုဒီသက်ဆိုင်ရာဒေသအနာဘိန်တွေကဘာပဲပြောပြောဒါတော်တော်များများထိန်းချုပ်နိုင်တယ်တော်တော်များများထိန်းချုပ်နိုင်ပြီလို့ကျွန်တော်ယုံကြည်တယ်ယုံကြည်တဲ့အတွက်ကြောင့်ကိုယ်ရင်မှန်းချက်ကိုအကောင့်တွေဖော်ဖို့အတွက်ဒီနေ့ကျွန်တော်တို့ဒါပြိုင်ပွဲဆိုပြီးတော့ကျင်းပခြင်းဖြစ်ပါတယ်ဒီဥစ္စာ
တခိုင်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့စစ်တွေမြို့မှာတော့ရခိုင်ရွာကျင်းကင်ပွဲကိုစီကားတက်မြက်စွာကျင်းပနေတာဖြစ်ပြီးအနေနဲ့ရဲ့ရဲ့ကျင်းကင်သူတွေလာရောက်အားပေးသူတွေနဲ့ပြည်နှံ့နေတာပါကိုဗစ်ကူးစက်မှုတွေရှိနေတဲ့ကြားကအခုလိုလူထောင်နဲ့ချီတဲ့ပျော်ပွဲရှင်ပွဲတွေကိုပြည်နယ်စစ်ကောင်စီကကျင်းပနေတာနဲ့ပတ်သက်ပြီးရခိုင်ဒေသခံတူဖြစ်တဲ့ကိုစောစောကအခုလိုပြောပါတယ
်ရခိုင်ပြည်နယ်နေဆိုတာကတော့ခိုင်သားတယောက်အနေနဲ့ဟိုနေထူနေမဲ့တခုတော့မဟုတ်ပါဘူးတကယ်ဆိုရင်ဒါဟိုခေတ်ဆက်ဆက်ဒီအစိုးရပဲတတ်မှတ်ထားခဲ့တဲ့နေ့ဖြစ်တယ်ကိုရမတတ်မှတ်ထားတဲ့နေ့ကသူအခိုင်မျိုးသားနေ့တော့ပါလို့ဆိုတော့ခိုင်ညီလာခိုင်မျိုးသားညီလာခိုင်နေပြီးတော့ချမှတ်တဲ့ရက်တွေရှိတယ်အခုကတော့ခိုင်နေကိုယ်တိုင်ဆုံးဖြတ်ချက်ချပြီးတော့တတ်မှတ်ထားတဲ့နေ့ရက်တည်းမဟုတ်ဘူးခိုင်ပြည်နယ်နေ့ဆိုတာအစိုးရကပုံကနေပြီးဒီနေ့ကိုမင်းတို့ပြည်နယ်နေ့လောက်ပါဆိုတဲ့ပုံစံမျိုးချပြီးတော့လောက်ထားတဲ့နေ့တနေ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ရင်းနှီးမှာဘာမှမထားဘူးခံလည်းမခံစားဘူးနေ့ထူနေမဲ့တစ်ခုလို့လည်းမမြင်ဘူးဒါကြီးရော
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်အကုန်ပိုင်းလောက်ကစပြီးစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရခိုင်ပြည်နယ်မှာပျော်ပွဲရှင်ပွဲတွေပျောက်ကွယ်နေခဲ့တာပါအဲဒါကြောင့်ဒီနှစ်မှာရခိုင်ပြည်နယ်နဲ့ကိုစစ်ကောင်စီကကျင်းပခွင့်ပေးတဲ့အတွက်ပျော်တယ်လို့စစ်တွေဒေသခံမခိုင်ချေကပြောပါတယ
်ဘာလို့ဆိုတော့ကိုတို့ဘယ်လိုပြောမလဲပေါ့လဲရခိုင်ပြည်နယ်မှာအခုလိုပွေးရှာတော့ဝင်းတာပီတီဖြစ်ပြီးပါတယ်ဆိုရင်မို့ဆိုရဲအဲ့ဒီအများကြီးတော့နင်းနေပါပါဆိုရင်မိပါလေ
စစ်တွေမျိုးဖျားကြီးကွင်းမှာကျင်းပနေတဲ့ရခိုင်ရွာချင်းကိုင်ပွဲကိုထောင်နဲ့ချီတဲ့ဒေသခံတွေလာရောက်အားပေးကြပေမဲ့လာရောက်သူအများစုမှာနှာခေါင်းစည်းတွေမတက်ထားတာကြောင့်ကိုဗစ်ကူးစက်မှုတွေရှိလာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတာပါဒီလိုအခြေအနေမျိုးမှာစစ်ကောင်စီကအခုလိုပွဲလန်းသပင်တွေကျင်းပနေတာဟာပြည်သူတွေစီကမြစ်တာကိုလိုချင်လို့လှုပ်တာဖြစ်တယ်လို့လည်းရခိုင်ဒေသခံကိုစစောကပြောပါတယ်
အဲ့တော့စစ်ကောင်စီကပြည်သူတွေပေါ်မှာမြစ်တာထားတဲ့ဆိုတဲ့မျိုးပြချင်တာတင်ပါဘူး။အဲဒီလိုမျိုးလေဖြစ်ကောင်းဖြစ်နိုင်တယ်။နော်ဆန်တိုချင်းဖျောက်ပွေးဆိုလည်းဒီလိုပဲသူတို့လောက်တာပဲပြည်နေနေလည်းဒီလိုပဲအဲတကယ်စေတနာပါလားမပါလားဆိုတာတော့သူတို့ပဲသိမှာပါတယ်။ကျွန်တော်တို့ကတော့မထင်ပါဘူး။စေတနာရှိလို့ရှိလို့လည်းလုပ်ပြလို့မထင်ပါဘူး။သူတို့ပြည်သူစီကမြစ်တာကိုညှစ်ယူချင်တာဘယ်လောက်လဲရနိုင်မလားဆိုတဲ့ပုံစံမျိုးနဲ့အဲ့လိုလုပ်တယ်လို့ပဲမြင်တယ
်။ရခိုင်ပြည်နယ်မြို့တော်ဘာဝင်တခြားမြို့နယ်တွေမှာလည်းဒီနေ့ကြာရောက်တဲ့58ကျင်းမြောက်ရခိုင်ပြည်နယ်နဲ့ကိုစစ်ကောင်စီကဥဆောင်ပြီးတော့ကျင်းပခဲ့ပါတယ်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေနည်းပါလာတဲ့ဆိုပေမဲ့ဒီလအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်သည်တွေစီမှာကိုဗစ်ကူးစက်မှုတွေရှိခဲ့ပါတယ
်မြန်မာပြည်ကပေးပို့လာတဲ့သတင်းကိုကိုဝင်းမင်းပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပြုစာတွေပေးပို့လို့ရတဲ့ဆိုရင် burmese@voanews.com email လိပ်စာကိုစာရေးသားနိုင်ပါတယ်မကြခင်မှာမြန်မာရေးသုံးသက်ချက်လူလူကျမ်းမာရေးနဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်တော့မှာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူလူမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့
ကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelcha 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်မှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့ကြာသာပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ညာတို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကိုရန်နန်ရဲ့တပတ်အတွင်းအားကစားသတင်းဒေါက်တာတန့်ဆောင်ရဲ့လူမှုကျန်းမာရေးကဏ္ဍအဲ့ဒါဒီမတိုင်ခင်မှာဦးကျော်ဇန်သာရဲ့မြန်မာရေးသုံးသပ်ချက်ကိုအရင်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာအခြေခံအားဖြင့်ပြည်တွင်းစစ်ဖြစ်နေပြီးအခုအကြက်တဲဟာလွတ်လပ်ရေးရာပြီးချိန်ကဆက်လို့စစ်တိုက်ဖြစ်လာခဲ့တဲ့အကြက်တဲတွေထဲမှာအဆိုးရွားဆုံးဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဂျော့ဂျ်တောင်းတက္ကသိုလ်ကကုန်းလူဆောင်ပါမောခဒေးဗစ်စတိုင်းဘတ်ကဆိုပါတယ်ဒီအချိန်တွေမှာမြန်မာနိုင်ငံအတွက်မျှော်လင့်ချက်ဟာမျိုးဆက်သစ်လူငယ်တွေပဲဖြစ်တယ်လို့သူကဆိုပါတယ်ဒါပေမဲ့သူတို့ပေါ်ဆောင်လာမဲ့အပြောင်းလဲကိုသူတက်ရှိထင်ရှားရှိနေတုန်းကာလမှာညင်တွေ့ရဖို့လွယ်ကူမှာမဟုတ်ဘူးလို့အသက်62နှစ်ရှိပြီဖြစ်တဲ့ပါမောခကြီးကပြောပါတယ်ဦးကျော်ဇန်သာကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်ဗျာ
ဆိုင်မခင်ဆရာကြီးကမြန်မာနိုင်ငံအကြောင်းကိုလေးလာသုရေသနာပြုခဲ့တာစောင့်ကြည့်ခဲ့တာရာဇဝတ်ကိုအများကြီးကြော်ခဲ့ပါပြီအဲဆရာကြီးလေးလာခဲ့တဲ့သပိုင်းတစ်ချောက်မှာဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံရဲ့အကြတဲ့တွေနဲ့အခုလောလောဆယ်ဖြစ်နေတဲ့အကြတဲ့ကိုဘယ်လိုနှိုင်းယှဉ်လို့ပါလဲ
There is a continuing crisis in Burma. The crisis has existed almost since one kind of crisis since independence.
Whether it is minority or communist rebellion. ဖြစ်လာတဲ့အကြက်တဲတွေဖြစ်ပါတယ်။လွတ်လပ်ရေးရပြီးချိန်ကစပြီးအကြက်တဲတွေကတခုမဟုတ်တခုရှိလာခဲ့တာပါ။လူနည်းစုတွေနဲ့ကွန်မြူနစ်တွေရဲ့ပုံကံမှုတွေစစ်အာဏာရှင်စနစ်တွေလူမှုအတိုင်းအဝိုင်းပြိုကွဲရတာတွေဒါတွေဟာတောင်းလျှောက်ဖြစ်လာခဲ့တဲ့ပြဿနာတွေပဋိပက္ခတွေပါ။ဒါတွေကအထူးဝမ်းနည်းစရာကောင်းပါတယ်။တကယ်တော့ပြည်သူတွေဟာတိုင်းပြည်အတွက်လုံခြုံဆောင်ရွက်နိုင်မဲ့အလားအလာအများကြီးရှိပါတယ်။အခုတော့အဲ့ဒီအလားအလာတွေစွမ်းရည်တွေကိုလုတ်ကန်ပြသခွင့်မရကြပါဘူ
းဆိုတော့အဲ့ဒီတော့ငါဖြစ်ခဲ့တဲ့အကြက်တဲတွေဟာအခုဖြစ်နေတဲ့အကြက်တဲတွေတဲ့ပူပြီးဆိုးရွားခဲ့တယ်လို့များဆရာကြီးပြောလို့ပါလားသူတို့မျိုးအခုခါကပူပြီးတော့ဆိုးရွားပါလားကျွန်တော်သိချင်တယ
် This current crisis there's been as bad yes
အခုဖြစ်နေတဲ့အကြက်တဲကဆိုးပါတယ်1988မှာလဲအဲ့ဒီခေတ်ကကြောက်မဲ့ဖွယ်ခေါင်းပါတယ်1962တုန်းကဒီလောက်မဆိုးရခဲ့ပါဘူးတည်ဆုံးရသူတယောက်ပဲရှိခဲ့တာပါ1988တုန်းကဘလောက်တည်တယ်ဆိုတာအတိအကျမသိခဲ့ရပေမဲ့နောက်ပိုင်းသိရတာက3000ကျော်ဖြစ်ပါတယ်အဲ့ဒါကပဲအတော်ဆိုးရတဲ့ကြောက်မဲ့ဖွယ်ရာဖြစ်ရပါအဲ့ဒါဟာမောင်မြင်ခဲ့တဲ့ပြည်သူတော်လှန်ရေးတရက် Fair Revolution ဖြစ်ပါတယ်အခုလောလောဆယ်မှာတော့အခြေခံအားဖြင့်ဒီရင်းစစ်ဖြစ်နေပါပြီဒီပဋိပက္ခဟာရေရှည်ဆက်လက်ဖြစ်သွားမဲ့အခြေအနေရှိနေပါတယ်အဲ့ဒီအချက်ကြောင့်အခုလက်ရှိအကြက်တဲဟာအစိုးရအဆုံးအကြက်တဲဖြစ်နိုင်ပါတယ
်ကျန်းနိုင်ငံတချို့မှာလည်းလွတ်လပ်ရေးရပြီခါစားမှာဒီလိုအကြက်တဲတွေအနေနဲ့အများဆိုသလိုရှိခဲ့တဲ့ပဋိပက္ခတွေပြည်တွင်းစစ်တွေရှိခဲ့ပါတယ်ဒါပေမဲ့လည်းသူတို့နောက်ပိုင်းမှာတော့တဖြည်းဖြည်းအတော်အသင့်ပြည်လည်းမှုရရှိသွားရတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာကြတော့ကဘာပေါ်မှာကိုအစီလျားဆုံးစက်တန်းအစီကြဆုံးပြည်တွင်းစစ်လို့သတ်မှတ်နေရတဲ့အစဉ်တည်ဖြစ်နေပါတယ
် Well because the country wasn't a country it wasn't I mean it was a kind of state
ဘာလို့လဲဆိုရင်တိုင်းပြည်ကတိုင်းပြည်မဟုတ်ပါဘူးဥပဒေအရတည်ရှိနေတဲ့နိုင်ငံတော်တစ်ခုတော့ဟုတ်ပါတယ်ဒီဒေသကိုဗြိတိရှားတို့က1939အထိကာလကြာရှည်အိန္ဒိယနဲ့တွဲထားခဲ့ပါတယ်နောက်ဆုံးလွတ်လပ်ရေးရလာပါတယ်ဘူဂျောအောင်ဆန်းနဲ့1949ပင်လုံညီလာခံကျင်းပပြီးရရှိခဲ့တာဖြစ်ပါတယ်တကယ်တော့တိုင်းပြည်တစ်ခုနိုင်ငံတစ်ခုတကယ်မဖြစ်ခဲ့ပါဘူးလူတွေမှာမဖြစ်နိုင်တဲ့မျှော်လင့်ချက်ကိုစီရှိနေခဲ့ပါတယ်တိုင်းသားလူမျိုးစုတွေရဲ့မျှော်လင့်ချက်ဥပမာကရင်တိုင်းသားတွေရဲ့မျှော်လင့်ချက်တွေရှိနေသလိုနောက်တစ်ခါနိုင်ငံရေးသမားတွေရဲ့မျှော်လင့်ချက်ဥပမာကွန်မြူနစ်ပါတီနှစ်ခုရှိခဲ့ပါတယ်
အဲ့ဒီတော့အခြေအနေဟာဖက်ဒရယ်နိုင်ငံတစ်ခုတောင်မကပါဘူးပြိုကွဲနိုင်တဲ့အခြေအနေများစွာရှိနေပါတယ်တိုင်းပြည်တနိုင်ငံနဲ့အတူတကွဆိုတာမျိုးမဟုတ်ပဲငါတို့အားလုံးဟာအတူတူဖြစ်တယ်တပေါင်းတစည်းတည်းဖြစ်တယ်ဆိုတော့ခြုံငုံယူဆချက်လည်းမရှိခဲ့ကြပါဘူးတခြားနိုင်ငံတွေမှာလည်းဘယ်သူအာဏာရရှိသင့်တယ်ဆိုတာနဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်ဒါပေမဲ့ identity တူညီမှုရှိကြပါတယ်ဒါပေမဲ့မြန်မာပြည်မှာကြတော့ငါကရှမ်းငါကဗမာငါကကရင်စသဖြင့်ခံယူကြပြီးအားလုံးတပေါင်းတစည်းတည်းပဲငါတို့ဟာလည်းအားလုံးတည်းကအစိတ်ပိုင်းတစ်ခုတည်းဖြစ်တယ်ဆိုတော့ခံယူချက်မရှိခဲ့ကြပါဘူ
းဆရာကြီးပြောသလိုအဲ့လိုအကွဲအကွဲအပြဲအပြဲဖြစ်နေရတာဟာတစိတ်ဒေသအဖြစ်ဒါ British colony အုပ်ချုပ်ရေးစနစ်ကြောင့်လို့ဆိုရင်မှန်ပါလားခင်
ဗျ Partly the British have much to complain about they
ဒါစိတ်တည်တာအပြင်မှန်ကန်ပါလေသူတို့လုတ်ကန်ခဲ့တာမှားယွင်းနေဆိုတာတေးချာပြောရမှာဖြစ်ပါလေဒီအတွက်တန်တရားဖြစ်เสียမှာရှိပါဘူးသူတို့ဟာမြန်မာကိုအိန္ဒိယရဲ့အစိတ်ပိုင်းတစ်ခုအဖြစ်အုပ်ချုပ်ခဲ့တယ်ပြီးတော့မြန်မာနိုင်ငံမှာလည်းအိန္ဒိယပုံစံတွေကိုသွတ်သွင်းခဲ့တယ်အဲ့ဒီပုံစံဟာမြန်မာနိုင်ငံနဲ့အမှန်တကယ်ကန့်ညီခြင်းမရှိပါဘူးနောက်ပြီးတော့သူတို့ဟာတိုင်းပြည်ကိုအပိုင်းပိုင်းခွဲခြားခဲ့တယ်ဒါကလည်းအမှန်ပါပဲမြန်မာနိုင်ငံအတွက်အမှန်တကယ်လှုပ်ဆောင်တင်တာကိုမလှုပ်ဆောင်ခဲ့ပါဘူးသူတို့ဟာဥရောပကိုဆန်စပါးနဲ့ကုန်ကျန်းပစ္စည်းတွေတင်ပို့နိုင်ဖို့အတွက်ပဲအလေးထားလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဒီညမှာလဲကျန်ဗြိတိရှ်ကိုလိုနီတွေဟာမြန်မာနိုင်ငံလောက်စူးစူးဝါးဝါးဖြစ်တာတွေမတွေ့ရဘူးလို့ဆိုရင်မှားမှာမဟုတ်ဘူးထင်ပါတယ်လွတ်လပ်ပြီးကစားအကြက်တဲတွေပြည်လဲပြီးတော့တိုးတက်နေတဲ့နိုင်ငံတွေလည်းအများကြီးရှိနေပါပြီအိန္ဒိယဆိုရင်လည်းပဲအခုအထိဒီမိုကရေစီရှင်သန်နေတဲ့The biggest democracy in the world ဆိုပြီးတော့လက်မထောင်တွေရဲ့နိုင်ငံဖြစ်နေပါပြီ။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဆိုပြီးတော့တကယ်တမ်းကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမတူကွဲပြားမှုတွေ၊ဘာသာရေး၊လူမှုရေး၊စီးပွားရေးအရာအကွဲအပြားတွေအများကြီးရှိရတယ်မြန်မာပြည်ထက်ပိုပြီးတော့များပါသေးတယ်။မြန်မာအိန္ဒိယလိုဘာကြောင့်ပြည်ပြည်လည်းလည်းမဖြစ်လာနိုင်သေးတာလဲခင်ဗျာ
။ That's true they have more varieties but there is a growing Indian nationalism which is very worrisome.
အဲ့ဒါမှန်ပါတယ်သူတို့စီမှာအထွေထွေအပြားပြားတွေပိုများပါတယ်ဒါပေမဲ့အခုအခါအိန္ဒိယအမျိုးသားရေးဝါဒီကြီးထွားလာနေပါတယ်ဒါဟာအမှန်တကယ်ကိုစိုးရိမ်ပွေရာကောင်းပါတယ်ဟိန္ဒူလူမျိုးစုတွေဟာမွတ်စလင်လူနည်းစုတွေနဲ့အခြားလူနည်းစုတွေကိုစတင်ဖိနှိပ်ချုပ်ချယ်လာပါတယ်ဆိုတော့အိန္ဒိယဟာလည်းတကယ်နမူနာခေါင်းတစ်ခုတော့မဟုတ်ပါဘူးသူတို့မှာပိုကောင်းတာကခေါင်းမွန်တဲ့ခေါင်းဆောင်မှုတာရှည်ရှိခဲ့တာပဲဖြစ်ပါတယ်မြန်မာမှာကြတော့နိုင်ငံတစ်ခုအနေနဲ့တည်ရှိလာခဲ့ပေမဲ့အာဏာဆိုင်ရာခိုင်မာတဲ့အဆောက်အုံဆိုလို့မရှိသလောက်ဖြစ်ခဲ့ပါတယ်လွတ်လပ်ရေးမတိုင်ခင်ဘီရင်ကန်အတိုင်းမင်းကန်ကောင်စီဆိုတာရှိခဲ့ပါတယ်ဒါပေမဲ့စစ်မှန်တဲ့အာဏာမရှိခဲ့ပါဘူးခိုင်မာတဲ့အဆောက်အုံ institution ရဲ့လို့မရှိခဲ့ပါဘူးဒီတော့တိုင်းပြည်ကိုတပေါင်းတစည်းတည်းထိန်းထားနိုင်မယ့်အရာမရှိဖြစ်ခဲ့ပါတယ်အခုဒေါ်အောင်ဆန်းစုကြည်ကိုထောင်ဒဏ်2နှစ်ချမှတ်လိုက်တာကိုကြည့်ရင်လဲ independent judiciaryလွတ်လပ်တဲ့တရားစီရင်စနစ်ဆိုတာလည်းမရှိပါဘူးဒီလိုအုပ်ချုပ်ရေးရန်တရားလက်အောက်ကကင်းလွတ်တဲ့တရားစီရင်ရေးရန်တရားမရှိခဲ့တာကလည်း1963ခုနှစ်ကစတင်လာခဲ့တဲ့အခြေအနေပါအစိုးရနဲ့ဆန့်ကျင်မဲ့မလုပ်နိုင်ပါဘူး Separation of Powers အာဏာသုံးရပ်ကိုတီးခြားခွဲထားတာအဲ့ဒီ1963ခုနှစ်ကစလို့မရှိခဲ့တော့ပါဘူးအားလုံးဟာထင်တိုင်းကျဲလာခဲ့တာအာဏာရှင်စံစံလုပ်လာခဲ့တာဖြစ်ပါတယ်သဘောကွဲလွဲမှုတွေကိုညဉ့်ညမ်းစွာအဖြေရှာဖြေရှင်းတာမရှိခဲ့ပါဘူး။ကြေးရွာအဆင့်လောက်မှာပဲရှိကောင်းရှိပါမယ်။ဒါပေမဲ့နိုင်ငံတော်အဆင့်မှာတော့မရှိပါဘူ
း။ဆိုရင်အခုကျွန်တော်သိချင်တာကတော့မြန်မာနိုင်ငံမှာဒီလိုအကြက်တဲတွေကယုံထွက်နိုင်ဖို့အတွက်ဘယ်လိုအခြေခံလူအချက်တွေရှိနေပါလဲခင်ဗျာ
။ဟာ If we had the answer to that we would be solving the problems
အာဒီမေးခွန်းအတွက်အဖြေရှိထားရင်တော့ကျုပ်တို့ကဒီပြဿနာကိုဖြေရှင်းနိုင်ရောပေါ့ဗျာအခုအခါမှာတော့စစ်တပ်ဟာဖောင်ဖြတ်ခဲ့ပြီးအရသားတွေ NLD NUG စတာတွေကလည်းသူတို့နောက်ကတရားတွေကိုဖျက်ဆီးခဲ့ပြီးဒါကြောင့်အပေးယူလုပ်ပြီးအဖြေရှာဖို့ဆိုတာအင်မတန်ခက်ခဲသွားပါပြီအခုအချိန်တွေကအခက်အခဲဆုံးမှာပဲဆိုတော့ကျွန်တော်တို့ဟာအခုအခါပြည်ရင်းစစ်တခုစတင်တာကိုတွေ့နေရပါပြီစစ်မျက်နှာတွေဖွင့်ပြီးရင်ဆိုင်တိုက်တာမျိုးမဟုတ်ပဲနေရာအနှံ့အကြမ်းဖက်မှုတွေတပ်ဖြတ်မှုတွေနဲ့ဖြစ်နေတဲ့ပြည်ရင်းစစ်ပါစိုးရင်ကြောက်လန့်နေမှုတွေလည်းအများပြားပါပဲဒါရီဟာတိုင်းပြည်ကိုလုံးဝအုပ်တုံချုပ်ချယ်ဟန်တားမှာဖြစ်ပါတယ်ဘယ်သူကမှစိတ်ဆက်ညှိနှိုင်းမဲ့သဘောကျွန်တော်မတွေ့မိပါဘူးစစ်တပ်ကောင်းဆောင်ပိုင်းကအောင်ဆန်းစုကြည်ကိုမယုံဘူးသူမနဲ့ NLD ကလည်းစစ်တပ်ကိုမယုံကြည်ဘူးဆိုတော့ခင်ဗျားတွေ့ရမှာကဘ ဘယံဗရာဖျို့ဖျဲအခြေအနေတွေပဲဖြစ်ပါတယ်
။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီပဋိပက္ခဖြစ်နေတဲ့ဘက်နှစ်ဖက်ကိုစပွဲဝိုင်းမှာခေါ်ယူပြီးတော့ဆွေးဆက်ခိုင်းနိုင်မယ့်အလားအလာရောဆရာကြီးမြင်ပါသလား
? That we would love to see that happen. However, we've seen that ASEAN can't do it. အဲ့ဒီအပြင်မျိုးကို
ကျွန်တော်တို့သိပြီးမြင်တွေ့ချင်ပါတယ်။ဒါပေမဲ့အာဆီယံကအဲ့လိုမလုပ်နိုင်ဘူးဆိုတာကျွန်တော်တို့တွေ့ခဲ့ရပါပြီ။အာဆီယံကတနည်းနည်းနဲ့စ조사ပေမဲ့စစ်တပ်ကငင်းဆန်ခဲ့ပါတယ်။အာဆီယံကလည်းစစ်တပ်ကိုလက်မခံခဲ့ပါဘူး။မြန်မာပြည်ထနာပြည်လေရေးကုလသမဂ္ဂရဲ့အာထုတ်မှုကလည်းမအောင်မြင်ပါဘူးကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တွေကိုမြန်မာစစ်တပ်ကမယုံကြည်ဘူးဘာညာစသဖြင့်လုပ်တယ်ဆိုတော့သူတို့လည်းမြန်မာနိုင်ငံကိုတွားလို့မရဘူးမတွားနိုင်ဘူးဥရောပသမဂ္ဂ EU ကလည်း no ပါပဲဘာမှမလုပ်နိုင်ပါဘူးအမေရိကန်ပြည်ထောင်စုကိုလည်းစစ်တပ်ကမယုံကြည်ပါဘူးသူတို့ကတရုတ်ကိုတောင်မယုံကြည်ပါဘူးဂျပန်ကမစ္စတာဆာဇာဂါဝါကတော့ရခိုင်အရေးမှာနည်းနည်းဝင်ရောက်စ조사ကြည့်ပါတယ်အဲ့ဒါလဲခိုင်ခိုင်မာမာမရှိပါဘူးဆိုတော့ဒါတွေအလုံးအတွက်လွယ်ကူတဲ့အဖြစ်ကျွန်တော်မမြင်မိပါဘူ
းအခုစစ်တပ်ရဲ့အနာသိမှုကိုလုံးဝလက်မခံနိုင်ဘူးဆိုပြီးလက်နက်ကင်တိုက်နေတဲ့လူတွေအထူးသဖြင့်လူငယ်တွေဒီမျိုးဆက်တွေနဲ့ပတ်သက်ပြီးဆရာကြီးကဘယ်လိုသုံးသပ်လိုပါလဲလွှမ်းခြုံသုံးသပ်ပေးပါခင်ဗျာ
The younger generation is the hope They are the hope because
မျိုးဆက်တွေဟာမျှော်လင့်ချက်ပါပဲဘာကြောင့်လဲဆိုရင်သူတို့ဟာကဘာတခွန်းကအယူအဆအမြင်သဘောထားတွေတရားမျှတမှုတွေရပိုင်ခွင့်တွေအခွင့်အရေးတွေကိုဖတ်ရှုရယူနိုင်ကြပါတယ်။ဘာတွေလိုအပ်နေတယ်ဆိုတာသူတို့နားလည်သဘောပေါက်ကြပါတယ်။သူတို့ရဲ့လိုအပ်ချက်တွေကိုသူတို့အခုလက်ရှိမှာတော့လုံနိုင်တဲ့အခြေအနေရှိချင်မှရှိပါလိမ့်မယ်။ဒါပေမဲ့သူတို့ဟာအနာဂတ်ပါပဲ။အခုဖြစ်နေတဲ့ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်သူတို့ကနေတဆင့်ကျွန်တော်တို့နီးလန်းရှာကြရမှာဖြစ်ပါတယ်။သူတို့ရှုထောင့်ကကြည့်ပြီးဖြေရှင်းရပါလိမ့်မယ်။ဒါဟာလောလောဆယ်ဖြစ်လာမယ်လို့တော့မထင်ပါဘူးကျွန်တော်အသက်ရှင်နေစဉ်မြင်ရမှာတော့မဟုတ်တော့ဘူးဆိုတာတော့သိကြပါတယ်ကျွန်တော်အနေနဲ့ကတော့ဆန္ဒပြုစူတောင်းယုံပဲလုပ်ခဲ့ပါမယ်မြမလူအတိုင်းဝိုင်းတွေကလူတုအားကိုးလောက်တဲ့ပုံကိုတပါးပါးတယောက်ယောက်ပေါ်ထွက်လာပြီးဒီလိုအင်မတန်ပြင်းထန်ကြီးမားတဲ့သဘောထားကွဲလွဲမှုကိုစိစက်ညှိနှိုင်းပေးနိုင်ပါစေလို့ပဲဆန္ဒပြုခဲ့ကြပါတယ်ဗျာ
အခုတော့လူလူနဲ့ကျမ်းမာရေးအစည်းအဝေးဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့ဆေးရင်ပါမှုကကျမ်းမာရေးအတွက်အထူးသတိထားရမယ့်အန္တရာယ်ဖြစ်တဲ့အကြောင်းဒေါက်တာတန့်စော်ကဆွေးနွေးတင်ဆက်ထားပါတယ
်ပရိနုဇီဝဆေးရင်ပါမှုဖြစ်ပေါ်လာခြင်းဟာပရိနုဇီဝဆေးဝါးတွေကိုလွဲမှားစွာအသုံးပြုမှုကြောင့်ဖြစ်ပေါ်လာရခြင်းဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောကြပါဗျ။ပရိနုဇီဝဆေးရင်ပါမှုမဖြစ်အောင်ကာကွယ်ဖို့အတွက်လိုင်းနာလုံဆောင်တဲ့အချက်တွေအကြောင်းကိုကျမ်းမာရေးသတင်းအေဒီတာတဦးဖြစ်သူဒေါက်ထွေးစီမန်းကအခုလိုပြောပါဗျ
။ရန်လူတိုင်းကတယောက်ရှင်းတယောက်ရှင်းစီကလုံနိုင်တဲ့ကိစ္စတွေရှိသလိုနော်အဖွဲ့အစည်းတွေသက်ဆိုင်ရာဟိုကျမ်းမာရေးပြည်သူစောကြောက်ပေးတဲ့လူတွေနော်အဲလိုသက်ဆိုင်ရာစီမံခန့်ခွဲသူတွေဘူဝါဒရေးဆွဲသူတွေကလုံအောင်အပိုင်းတွေအများကြီးရှိပါတယ်။အဲ့တော့ပြန်ပြီးတော့ပြောရလို့ရှိရင်အဓိကဆုံးအချက်ကတော့ကျွန်တော်လည်းပြောထားပြီးပြီသတော်တော်ကဒီဟိုပေါ့ဟိုပုတ်တဆေးသုံးဆွဲနေမှုရောကြသွားဖို့ပဲเนาะပြီးတော့တော့ねတလွဲပဲတလွဲသုံးပြီးတော့300မလူအောင်ကျွန်တော်တို့ဖန်တီးပေးရအဲ့တော့ခုလောလောဆယ်ကျွန်တော်တို့ဘာဖြစ်နေလဲဆိုတာဒီဆေးကုသမှုနယ်ပယ်မှာဒီဥပမာကြည့်ကြပါဆေးကုသမှုနယ်ပယ်မှာဘာကြောင့် antibiotic ကိုသုံးရလဲ antibacterial ကိုသုံးရလဲဆိုတော့ပိုးဝင်လို့ပဲကုသပိုးဝင်လို့เนาะကုသပိုးမင်းအောင်ဆိုပြီးတော့မဝင်အောင်ဆိုပြီးတော့တချို့လူတွေကဆေးတွေကိုကြိုပေးနေကြတယ်မလိုသေးပဲနဲ့နော်မလိုသေးပဲနဲ့ကြိုပေးတာတွေရှိတယ်တခွဲအထောက်ထားတခွဲကအစ်စေးထားတဲ့အဖြစ်မရှိသေးပဲနဲ့ကြိုပြီးပေးနေတဲ့ဥသားတွေနော်အဲ့လိုမျိုးတွေမလိုဘူးနောက်တစ်ခါဒီဥပမာဘလော့ထည့်အောင်ဆိုးရဲဆိုလို့ချင်းဥပမာကျွန်တော်တို့ဘူးလောလောဆယ်ဖြစ်နေတဲ့ COVID-19 နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်ပါတယ် COVID-19 ဖြစ်တဲ့ခါကျတော့ဆေးရုံတက်တယ်နော်ဆေးရုံကူတယ်ပြုတ်တက်ကူရတဲ့ခါကျတော့ COVID-19 virus ပိုးသက်ဆေးကိုလည်းပေးတယ်ဒါအပြင်ဟိုနေတော့သိပါတယ် secondary infection လို့ခေါ်တယ်နော်အဆုတ်ထဲကိုနောက်ထပ် bacteria ပိုးထပ်ဆုပ်မျောချင်းမပြုတ်နိုင်အောင်ဆိုပြီးတော့ antibiotic တွေသုံးရတယ်ပဋိဇီဝဆေးတွေ antibiotic တွေသုံးရတယ်အဲ့ဒီဆေးဝါးသုံးဆဲမှုတွေကိုခုလေ့လာကြည့်တဲ့ခါကျတော့နော်မကြာသေးမီကထွက်လာတဲ့သူ့စင်တဲ့လုပ်ငန်းတွေရအဲ့လိုပေးခဲ့တဲ့ဒီ antibody ပေးခဲ့တဲ့ဖြစ်စဉ်တွေအားလုံးကဒီတက်တဲ့လူနာတွေရဲ့92%ရာခိုင်နှုန်းထိအောင်ပေးကြတယ်เนาะဒီဆေးကြောင့် ကိုဗစ် -19 ဖြစ်လို့ဆေးရုပ်တက်လို့ရင်အဲ22ရာခိုင်နှုန်းက antibody လို့လို့မလို့လို့ဖိတ်ခါရတယ်နော်နောက်တခါအဲ့ဒီတည်းကမှတကယ်လိုတဲ့ဥစ္စာကိုပြန်ပြီး analyze ပြန်လုပ်ကြည့်တဲ့ခါကျတော့ 6.9 နော်6တသမ900ရာခိုင်နှုန်းပေါ့900ရာခိုင်နှုန်းလောက်ကပဲ antibody ပေးဖို့လိုတဲ့ case ဖြစ်နေတာတွေ့ရတယ်ကျန်တဲ့လူနာတွေကဟိုပေါ့မလို့ဝင်နေပေးတာနော်အဲ့နေရာမှာ antibody တွေ abuse ပေါ့နော်တော်လဲတုံးနေတာဖြစ်နေပါတယ်နော်အဲ့လိုမျိုးတွေဖြစ်လေကျတော့လူအပဲကျွတ်တမီပေးတဲ့ပြည့်ကျင့်ကိုကျွန်တော်တို့ပြင်ရဖို့လိုပါတယ်เนาะနောက်တကဒီကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့နိုင်ငံအပေါ့မှာပဲလေဒီပရိသေဝဆေဝအနုပရိသေဝဘုဒ္ဓဆေတွေကဆရာဝန်ညင်ကြားချက်နဲ့เนาะ prescription ရေးပြီးမှလာရောင်းရတဲ့ဆေးဖြစ်တယ်သို့တော်လည်းကျွန်တော်တို့နိုင်ငံတွေမှာအဲ့ဒီအပိုင်းကအားနည်းနေသေးတဲ့ခါကျတော့ဆရာအလိုတွေဝယ်လို့ရတယ်ဝယ်တဲ့ခါကျတော့ဘယ်လိုကူသုံးလို့ရတယ်တချို့လူနာတွေကလည်းဆော်လေးပါလေဖတ်မယ်ခေပညာလေးပါနည်းနည်းပါတိုက်မယ်လို့ချင်းတက်ကနေရှိပါတယ်ဆေးခါကြီးကိုချထည့်လိုက်တာပဲเนาะဘယ်သူမှဆရာဝန်လည်းမတိုင်မနဲ့တော့ဘယ်သူမှလည်းမေးတော့ခုမှစက်ဆေးဆိုင်နေကျွန်တော်တို့မြန်မာနိုင်ငံမှာရှိတယ်เนาะဒီနေရာလည်းအာဘာလိဘာလိတော့လဲပါလားเนาะ antibody ဒါထောက်လိုက်တစ်ထောက်စက္ကန့်လေးတော့လိုက်တစ်ခုလိုက် amoxicillin လေးတော့လိုက်ပျောက်သွားရမယ်ဆိုတော့အဲ့ဒါမျိုးတွေကိုကာစီဖို့เนาะတို့လိုပါတယ်အဲ့ဒါမျိုးတွေကို prescription ရေးတဲ့ကိစ္စတွေကိုနှိမ့်ကြเนาะ law enforcement လို့ခေါ်လိုပါတယ်နောက်တစ်ခါနောက်ကျွန်တော်ပြောတဲ့အတိုင်းတိရစ္ဆာန်ငွေပြည်ကျုပ်ကျုပ်ရဲ့ငွေပြည်ဟာဓာရီကိုတုံးနေတဲ့ဥစ္စာကိုလည်းဒီပရိသေဝဥစ္စာစီတုံးနေတဲ့အချက်ကိုလည်းဟာသူတို့ရဲ့ဟာဘောပေါ်လေး infection control ပေါ့နော်အစအဲကမဝင်အောင်တန့်ရှင်းမှုတိုက်ရမှုနော်ပုံမှန်ရင်တန့်ရှင်းဒီကိုယ်ရည်တန့်ရှင်းဒါလုတ်ခက်လို့ရှိရင်အားရရဝင်တာအကြောင်းမရှိပါဘူးနော်အဲ့တော့တနည်းအားဖြင့်ပြောရတော့ရင်ဒီဟောပေါ့တန့်ရှင်းရေးလုတ်တဲ့နော်ထိန်းထုတ်တဲ့ infectionပေါ့နော် infection control လုပ်ငန်းတွေကိုကောင်းကောင်းနော်တန်ရှင်းရေးကောင်းကောင်းလုပ်မယ်ဆိုလို့ရှိရင်အားတွေကြာသားမှာဖြစ်ပါတယ်နောက်တကဒီဒီသူတို့ကိုရီးယားလဲယူနာတွေအဲ့ဒီဟိုမွေးမြူရေးပိုင်ရှင်တွေကိုရီးယားပဲရောဂါလည်းမဖြစ်သေးဘဲနဲ့နော်သူတို့တရိတ်ဆန်ထေးပိုးမဝင်အောင်လို့ရောဂါမဖြစ်အောင်လို့ဆိုပြီးတော့ antibody တွေပေးနေရတယ်ရှိရပါတယ်နော်မလိုဘဲနဲ့သူတို့စားတဲ့ဆေးတွေမှာ antibody တွေကိုဖွင့်ပြီးတော့ဖောင်းထောင်းထည့်တာလို့ဘာမျိုးပေါ့လေတို့ပြီးတော့ဟုတ်ကဲ့ကာကွယ်ရအောင်ဆိုလို့လုပ်နေတဲ့အချက်တွေရှိပါတယ်အဲ့ဒါမျိုးတွေလည်းပြုပြီးပို့လို့ပါတယ်ဒါတွေကိုလိုက်တာမယ်ဆိုလို့ရှိရင်ဒီဆေးရင်ပေါင်းပြတ်တော့ကျော်သွားသွားမှာဖြစ်ပါတယ
်ပရိအနုစီဝါဆေးရင်ပေါင်းမှုမဖြစ်အောင်ကာကွယ်တဲ့နေရာမှာကျမ၏ဝန်ထမ်းတွေကနေစပြီးနိုင်ငံတော်ရဲ့မူဝါဒရေးဆွဲတဲ့သူတွေအထိတာဝန်ရှိတယ်လို့ဒေါက်ထွေစီမန်းကပြောပါတယ
်ဒီပရိအနုစီဝါပိုးစပ်ဆေးရင်ပေါင်းမှုပြဿနာဆိုတာနော် AMR ပေါ့ဆိုတဲ့ပြဿနာတကယ်လို့ man made problem နော်လူတွေလုပ်တဲ့ပြဿနာနော်လူတွေကြောင့်လုပ်တာဘောကလုတ်တာမဟုတ်ဘူးเนาะလူတွေကလုတ်တာအဲ့တော့လူလုတ်တဲ့ပြဿနာဖြစ်တယ်ဘယ်သူကအဓိကလုတ်တဲ့လူတွေဖြစ်နေတဲ့ဆိုတော့ဟိုပေါ့ကံမကောင်းဆောင်တဲ့ပြောရမယ်ရှေ့ထိတ်ဆုံးကပါနေတာတော့စီဘက်ဆိုင်ရာတမှုဝဲတော့ပညာရှင်တွေပဲเนาะတမန်ပြည်သူဆော့ပြည်သူရုံးတော့ပြည်သူပဲသူတို့ကနေပြီးတော့အဓိကကြပါတယ်เนาะသူတို့ကသူတို့စီကိုလာတဲ့လူနာတွေကိုပေးရှားရှား infection ကိုလုတ်မယ်เนาะပေးလို့ရင်မှန်မှန်ကန်ကန်တိတိကျကျပေးမယ်ဘလို့အရင်မပေးဘူးအလွန်ကြောမတုံးဘူးနော်နောက်တစ်ခါဘာမှအပြစ်တမ်းမရှိသေးပဲနဲ့နော်တခွက်ကအဖြေမရသေးပဲနဲ့မပေးဘူးဒီမှာလည်းခုရှိတယ်တခါကအဖြေတော့နေလို့ချင်းရင်လောလူနာအသေးလေးဆိုပြီးအဲ့ဒါမျိုးလည်းရှိသေးတယ်နော်အဲ့တော့ experience ရပါတော့အများကြီးတော့ဒါ sensitive ဖြစ်တဲ့ issue တော့ဖြစ်ပါတယ်နော်အဲ့ဒီဥစ္စာဒါပေမဲ့သူတို့ကမလွဲသာမရှောင်တာပြပဆိုင်ရာပညာရှင်တွေကထိတ်ဆုံးကပါဝင်နေပါတယ်နောက်တစ်ခုကဆေးကုမ္ပဏီတွေလို့ပြောပါတယ်ဆေးကုမ္ပဏီတွေကသူတို့ဆေးပေါထုတ်လို့ချင်တယ်အစ်စ်တွေထွက်ချင်တယ်သူတို့ပတ်စံရတယ်ငွေတိုးတယ်ဆိုတော့သူကစပွန်ဆာလုပ်တာတွေများတယ်သူတို့ဆေးလေးသုံးပေပါအောင်ဆရာနော်ကျွန်တော်တို့တူကူဆရာဝန်ကြီးတွေကိုသူတို့အစ်စ်ထုတ်လိုက်တဲ့ဒီပတိစီကဆေးအစ်စ်တွေကိုသုံးပေပါအောင်ဆိုင်လာပေးတယ်အဲ့တော့ဒီဆရာကြီးကလည်းဆေးကိုသုံးပေးတယ်သုံးပေးရင်သုံးပေးရင်လည်းတကယ်လိုလားမလိုလားမသိသေးဘဲနဲ့ပတိစီကဆေးအစ်စ်တွေသုံးနေပြီးသားဖြစ်တယ်နော်အဲ့ဒီအကျင့်များလည်းဒါဆေးကုမ္ပဏီတွေကို blame လုပ်တဲ့သဘောပါနောက်တစ်ခုကကြတော့ဘာတွေပဲဘလောက်ကိုလုတ်လို့နိုင်ငံတော်ရဲ့ဘူဟာရရေးဆွဲသူတွေရဲ့ကံကနော်နော်ဘူဝါဒရေးဆွဲသူတွေရလာရင် law and regulation အသေးအချာချမှတ်ထားမယ်နော်နော် prescription drugs only လေးနော်ဝယ်ပြီးတော့ဥပမာဥစ္စာကိုဟိုဟာဆရာဝန်ညွှန်ကြားချက်နဲ့သုံးရမယ့်ဆေးတွေကို regulatory ရနေတဲ့ပြဿနာတွေနော်အဲ့လိုမျိုးတွေကိုထိ ंछ ုပ်ပေးရမယ
်ပရိအနုစီဝါဆေးရင်ပါမှုမဖြစ်အောင်ကာကွယ်တဲ့နေရာမှာတာဝန်ရှိတဲ့သူအသီးသီးကလိုက်နာလှုပ်ဆောင်သင့်တဲ့အချက်တွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တက်သဘော
လူလူနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့ကိုရင်နိုင်တင်ဆက်မဲ့
တပတ်အတွင်းအားကစားသတင်းတွေကိုနားဆင်နိုင်ပါပြီ
။ယောဘာချန်ပီယံစ်လိဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်ပေါ်လာပါပြီ။ဆွစ်ဇာလန်နိုင်ငံနီယွန်မြို့ကယောဘာဘောလုံးဖွဲ့ချုပ်မှာဒန်လာနေကမဲလိုက်ခဲ့ကြတာမှာအမားရွံ့နေဖြစ်ခဲ့တာကြောင့်ပွဲစဉ်တွေထွက်လာပြီးမှဒုတိယအချိန်အားလုံးအစ်စ်ကနေပြန်ပြီးတော့နိုင်ခဲ့ရပါတယ်။ဒါဟာယောဘာဘောလုံးသမိုင်းမှာတော့ဂျုံတော်ဂျုံကဲအဖြစ်ပြက်တစ်ခုလည်းဖြစ်ပါတယ်။ပရမတ်ဂျေနိုက်တာမှာမန်ချက်စတာယူနိုက်တက်နဲ့ PSG တို့တွေ့တာကြောင့်အားလုံးကမက်ဆီနဲ့ရိုနယ်ဒိုတို့ထိတ်တိုက်တွေ့ကြလို့ဝဲကြီးပွဲကောင်းလို့ပြောနေချိန်မှာပဲဒါဟာမှားနေတာကြောင့်ပြန်ပြီးတော့အစာဆုံးမဲပြန်လိုက်ခဲ့ရပါတယ်ပွဲစဉ်လေးပြန်ပြီးမဲလိုက်ခဲ့ရတဲ့အပေါ်မှာမက်ဆီဒီနီးပြဂေါ်ဒီယိုလာကတော့
no it's going to happen again so I think it's fair so it was a mistake that
ဒါမျိုးတွေကထပ်လဲဖြစ်အောင်မှာပါပြန်ပြီးမဲလိုက်တာမျှတာပါတယ်ဒါကမှားသွားတာမဟုတ်လားဒါမျိုးတွေကတခါတလေဖြစ်တတ်ပါတယ်အထူးသဖြင့်ဘောလုံးမှာကစားသမားတွေနီးပြားတွေမှာဖြစ်တတ်တယ်လို့တခါတလေတော့လဲဥရောပဘောလုံးအဖွဲ့ချုပ်လည်းဖြစ်တတ်ပါတယ်တန်တရာကြီးဖြစ်နေတာတက်ဆိုင်မဲပြန်နိုင်လိုက်တာကကောင်းပါတယ်ဒါကမျှတာပါတယ
်ဒုတိယအကြိမ်မဲပြန်နိုင်ခဲ့တာမှာတော့မက်ဆီရဲ့ PSG ကReal Madrid နဲ့တွေ့မှာဖြစ်ပြီး Manchester United ကတော့ Atletico Madrid နဲ့ကစားမှာပါ။ဒါပြင်လက်ရှိ Europa Champion Chelsea ကပြင်သစ်ကလီလီနဲ့ကစားမှာဖြစ်ပြီးတော့ German Champion Bayern Munich က Red Bull Salzburg နဲ့ကစားမှာဖြစ်ပါတယ်။ Premier League Champion Man City ကတော့ Sporting Lisbon, Lyon က Inter Milan, Netherlands က Ajax က Benfica နဲ့တွေ့မှာဖြစ်ပြီး Ronaldo ရဲ့အသင်းဟောင်း Juventus ကတော့ Spain က Villarreal နဲ့ကစားမှာဖြစ်ပါတယ်။ဆိုတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေနဲ့ပတ်သက်ပြီးအသင်းတွေရဲ့တုံ့ပြန်မှုတွေကရောဘယ်လိုရှိပါသလဲ Real Madrid အသင်းရဲ့ Director Emilio Butra Gueño ကတော
့ Bueno, en primer lugar, si se me permite, sí que queremos transmitir
ကျွန်တော်အနေနဲ့ပထမဆုံးပြောချင်တာကတော့တကဘာလုံးကဘောလုံးကိုချစ်တဲ့သူတန်းပေါင်းများစွာကြည့်နေကြတဲ့အချိန်မှာပဲဒီနေ့ဖြစ်သွားတာနဲ့ပတ်သက်ပြီးအယံအံ့ဩမိသလိုနားလည်ရလဲခက်ပါတယ်မဲပြန်နိုင်တော့ကျွန်တော်တို့က PSG နဲ့တွေ့ရမှာပါနာမည်ကြီးတွေလည်းအများကြီးပါသလိုတကယ်တောင်းတင်းတဲ့အသင်းပါဒီပွဲကတကယ်ကိုပွဲကောင်းဖြစ်လာမှာပါဒါပေမဲ့တစ်ဆက်တည်းမှာပဲဒီပွဲကဘလောက်ခက်ခဲမယ်ဆိုတာကိုလည်းကျွန်တော်တို့သိပါတယ
်မယူသင်းကောင်းဆောင်ဟောင်းလည်းဖြစ်အသင်းရဲ့တန်တမာလည်းဖြစ်တဲ့ Brian Robson ကတော
့ Simeone we know he gets him really well organized athletic goThey'll sit behind the ball and they'll be really
difficult to pick down. Sumi Yoniha, Ateng go tija sinit tija piensin nai ne du sura, chunaru ti baare. Thuro ga khanzik go atayin cha gaza lo, thuro go go tuinmo ga toro khep baare. Dajau di bwe ga ro man yu dwe, acha bwe di ne me ture senko mhu miyo ba. Thuro khanzik ga taong din ne dwe, chunaru shiran dwe ne, kwen le taise gaza dama ri dwe, eri bwe ma kaong zong shi ne bo lo baare.
တခါလီဗာပူးအသင်းရဲ့တန်တမာတူဖြစ်တဲ့ Iran Rush ကလည်း Inter Milan နဲ့တွေ့မဲ့အပေါ်မှာ
Yeah, I think it'll be an excellent tie Inter Milan any Italian team you play is difficult.
Inter Milan နဲ့ဒီပွဲကတကယ်ကိုပွဲကောင်းဖြစ်မယ်လို့ထင်ပါတယ်။ဘယ်အီတလီအသင်းမှဖြစ်ဖြစ်ကစားရတာဖြစ်ပါတယ်။ Inter အသင်းကတော့သူတို့ရဲ့အမှတ်ပေးပွဲမှာအကောင်းဆုံးအနေထားမှာရှိနေတယ်လို့ Liverpool ကလည်းတကယ်ကိုကောင်းပါတယ်။အဲ့တော့ဒီပွဲကတကယ်ကိုကြည့်ကောင်းမဲ့ပွဲပါ။လီဗာပူးကအုပ်စုတော်က AC မီလန်နဲ့ကစားတာပြီးမီလန်မှာနိုင်ထားတဲ့အတွေ့အကြုံရောက် Inter Milan မှာသွားကစားတဲ့အချိန်မှာလည်းအဆင်နဲ့ဖြစ်နေလိမ့်မယ်လို့ထင်ပါတယ
်ဆိုတော့ဒီနေ့ပွဲမှာဘသူတွေဘိုးဆွဲဖို့ရောရှေ့ပန်းအစားဆုံးဖြစ်နေပါလဲ Chelsea နဲ့ England အသင်းခေါင်းဆောင်ဟောင်း John Terry ကတော့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ Chelsea နဲ့အတူ Bayern Munich, Liverpool နဲ့ Man City တို့ဘိုးဆွဲဖို့လာတာခေါင်းဆောင်ဖြစ်တယ်ဆိုပြီးတော့ခံမှန်းထားပါတယ်ခင်ဗျာဂူကာရောကဘာကျော်ဘောလုံးသမားကြီးမာရာဒိုနာရဲ့နာရီကိုပြန်ရှာတွေ့ပြီဆိုတဲ့အကြောင်းကိုပြောပြကြပါမယ်။မာရာဒိုနာကွယ်လွန်တာအခုဆိုရင်တနစ်ကျော်သွားခဲ့ပြီဖြစ်ပါတယ်။ဒီချိန်မှာပဲအချိန်ကမာရာဒိုနာပျောက်သွားတဲ့နာရီကိုပြန်ပြီးတော့ရှာတွေ့လိုက်ပြီလည်းဖြစ်ပါတယ်။မြန်မာနိုင်ငံအနောက်မြောက်နယ်စပ်နဲ့တိတ်မဝေးတဲ့အိန္ဒိယနိုင်ငံအာတန်ပြည်နယ်တဲကဇေဘစကားမြို့မှာဒီဇင်ဘာ17ရက်နေ့ကအိန္ဒိယရဲတပ်ဖွဲ့တွေကရှာဖွေတွေ့ရှိခဲ့တာပါ။ဦးလိုကုံနီကမာရာဒေါနာအတွက်ဆိုပြီးတော့ဒီနာယီကိုတလုံးနဲ့တည်တံ့လုပ်ပေးထားတာဖြစ်ပြီးတော့သူ့ရဲ့တန်ဖိုးကတော့အမေရိကန်ဒေါ်လာ2000နီးပါး India rupee ngwe ne so yin ta tan kwe law shi da ba di na yi ha arab sabha mya pi daw su uae nai ngam ma shi de maradona ye aim mi gan tit da de ga ni khu khan lai ya da phit de lo su ba de maradona aim ma a lou lou de india nai ngam ga wazir hussein so de tu ga aim nai yi ko khu twa ga da phit de lo le su ba de
as per the record available on internet around 15
internet po ga ma tan ni ya ro di na yi ha Ruby to Tangwe, American dollar, the Tong Gurong Jo, Tamari, Tame, Dinaiga, Maradona Neve, Samari, Tajo Dinaigo, Geno Webby, Damamho, Chabe, the Webby, Mayatimau, Daga, Loma, Dambo, Mapiana Mau.
Not another any Maro, American Open Tennis Champion, Emma Raducanu Ha, Going 90 Yoga Bugusa, Cantare, Dwe, Yuinang Abu Dhabi Mumagazam at Dennis Pangwego, Magazana, and Wulu. လန်လာနေကပြောလိုက်ပါတယ်သူအနေနဲ့ဒီဘွဲမှာဝင်ကစားဖို့အတွက်အရင်မျှော်လင့်ထားပေမဲ့ကန်ဆိုးစွာနဲ့ပဲဖာရက်စကူးဆက်ခံပြီးတဲ့နောက်ဒီပြိုင်ဘွဲကိုဝင်ဖို့ရွှေဆိုင်လိုက်ရပါတယ်လို့ရာဒူကန်ကပြောလိုက်ပါတယ်ခင်ဗျာအခုနေ့ဖော်မြူလာ1ကားပြိုင်ဘွဲတွေမှာတော့ Red Bull တင်းကမက်စ်ဖာစတပ်ပန်ကအခုနေ့ကမ္ဘာချန်ပီယံဖြစ်သွားခဲ့ပါတယ်ယူနိုက်တက်ငံမှာစနေနေ့ကကျင်းပတဲ့ တင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ
်တပတ်တွင်းအားကစားသတင်းတွေကိုကိုရဲနိုင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့လာရောက်ပြီးတော့ကြည့်ရှုဖတ်ရှုလို့ရဆိုရင် internet ဆာမျက်နှာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုဝေဖန်အကြံပေးစာတွေပေးပို့လို့ရတေးသချင်းတောင်းညင်နေဆိုရင်တော့စာရေးသားမဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမန်အင်ဂျင်နိုင်ကပြောပြပေးမှာပါ
အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့အရှေ့တောင်အာရှသုံးနိုင်ငံခီးစဉ်တွင်လိုက်ပါလာတဲ့အမေရိကန်စာနယ်ဇင်းအဖွဲ့ဝင်တဦးမှာကိုဗစ် -19 ရောဂါကူးစက်ခံရကြောင်းတွေ့ရှိခဲ့တဲ့အတွက်မလေးရှားကနေထိုင်းနိုင်ငံကိုသွားရောက်မဲ့အစီအစဉ်ကိုဗုဒ္ဓဘုရားကရွှေ့ဆောင်းရင်းခဲ့ပါတယ်။အရှေ့တောင်အာရှဒေသနဲ့ဆက်ဆံရေးခိုင်မာဖို့အမေရိကန်ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်တဲ့ဘလင်ကင်ရဲ့ခီးစဉ်အတွင်းထိုင်းနိုင်ငံကိုကြာသပတေးနေ့မှာသွားရောက်ဖို့စီစဉ်ထားခဲ့တာဖြစ်ပါတယ်ရှင်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်တစ်ကို2022ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကခန့်အပ်ဖို့ရှိပါတယ်။မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပါက်ဆွန်ဟွန်ကိုခန့်အပ်မယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီဇင်ဘာလ15ရက်နေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဆွဲချက်နဲ့မြန်မာစစ်ကောင်းဆောင်တွေပေါ်ဆွဲထားတဲ့အမှုကိုလက်ခံကြားနာစစ်ဆေးနေတဲ့အာဂျင်တီးနားပြည်ထောင်စုတရားရုံးမှာအမှုဆွဲထားတဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခွင်ကိုတိုင်ဒီကနေ့ကြာသပတေးနေ့မှာထွက်ဆိုမှာဖြစ်ပါတယ်။ဘိုနိုဆိုင်းရပ်စ်မှာရှိတဲ့အာဂျင်တီးနားဗဟိုတရားရုံးရှေ့မှာဒေသစံတော်ချိန်ညနေ3နာရီမှာအဖွဲ့ဥက္ကဋ္ဌဦးထွန်းခွင်ထွက်ဆိုချက်ပေးမှာဖြစ်ပါတယ်။တရုတ်ရန်ငွေကိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှတရားဝင်ပေးချေနိုင်တဲ့ငွေကြေးအဖြစ်လက်ခံသတ်မှတ်သွားမှာဖြစ်ကြောင်းမြန်မာဗဟိုဘဏ်ကဒီဇင်ဘာလ14ရက်နေ့မှာကြေညာခဲ့တယ်လို့တရုတ်အစိုးရအဖော် Global Times သတင်းစာမှာရောမြန်မာပြည်တွင်းကသတင်းစာတချို့မှဖော်ပြထားပါတယ်ရှင
်။ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမှန်းအင်ဂျင်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုတ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘဲထရပ်တို့ဖြစ်ကြပါတယ်။ကြာသပတေးနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းနိုမီတာ3049လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာပါ။ဆိုတော့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.